Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ19ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမခင်ပြထွေးပါပြီးခဲ့တဲ့စနေနေ့ညပိုင်းကနယူးယောက်မြို့မဟန်တန်ရပ်မှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ဆက်ဆက်ပြီးအသက်28နှစ်အရွယ်လူတစ်ယောက်ကိုနယူးယောက်မြို့တာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်တခါအာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းဥရုစကန်ခရိုင်မှာတော့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်၁၀ယောက်ထဲမှနေသေဆုံးခဲ့ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပမယ့်ဒုက္ခသည်နဲ့ရွှေ့ပြောင်းခြေချနေထိုင်သူများဆရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ဖို့ရှိပါတယ်။တက်ရောက်နေတာဖြစ်ပါတယ်။ဒီလိုဒီနောက်ဆုံးရဒီမြန်မာနိုင်ငံကသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဒီကနေ့ကုလဌာနချုပ်မှာတော့နိုင်ငံရေးစစ်ရေးမတည်ငြိမ်မှုတွေကြောင့်ကမ္ဘာတစ်လွှားနေရွက်ဆွန့်ခွာပြီးထွက်ပြေးနေရသူတွေအရေးအဖြေရှာနေကြပါတယ်။
UNHCR has estimated that that's going to be 1.1 million in 2017 and that's 5%.
တနင်္ချီတဲ့ဒုက္ခသည်တွေရဲ့အရေးညီနိုင်ဖြေရှာကြဖို့ကုလအတွင်းမှုချုပ်ဘန်ကီမွန်ရဲ့ဒုက္ခသည်ဆိုင်ရာအထူးကြံပေးပြောဆိုခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာမြေဆုံစီမံကိန်းကိုစန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်လာတာကဘာကြောင့်မလဲ။နောက်အမေရိကန်ပြည်ထောင်စုကငြိမ်းချမ်းရေးစစ်တမန်အဖွဲ့နဲ့တွေ့ဆုံမေးမြန်းချက်စတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်ငုံသောကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ဖြစ်ခဲ့တဲ့စနေနေ့ညပိုင်းကနယူးယောက်မြို့မဟန်တန်ရပ်မှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ဆက်ဆက်ပြီးအသက်28နှစ်အရွယ်လူတစ်ယောက်ကိုနယူးယောက်မြို့တာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်။အာဖဂန်နယ်ပွားအမေရိကန်နိုင်ငံသားအာမက်ဒ်ခန်ရာဟာမီကိုစစ်ဆေးမေးမြန်းဖို့အလိုရှိနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကကြေညာချက်ထုတ်ထားပါတယ်။အဲ့ဒီလူနောက်ဆုံးနေခဲ့တဲ့နေရာကတော့နယူးဂျာစီပြည်နယ်အဲလီဇဘက်မြို့ဖြစ်တဲ့ဆိုတာသိထားရတဲ့အကြောင်းလည်းပြောပါရယ်ဒီလူကိုချက်ချင်းဖမ်းဆီးဖို့လိုအပ်တယ်လို့တာဝန်ရှိသူတွေကယုံကြည်ထားတဲ့အကြောင်းနယူးယောက်မြို့တော်ဝန် Bill de Blasio က CNN ရုပ်သံမှာပြောပါရယ်နယူးယောက်အုပ်ချုပ်ရေးမှူး Andrew Cuomo ကလည်းစနေနေ့ကဖြစ်ရဟာအကြမ်းဖက်ဝါဒဆွဲလို့ရဖြစ်တယ်လို့ဆိုပြီးနိုင်ငံသားနဲ့ဆက်ဆက်မှုရှိနေနိုင်တယ်လို့လည်းဒီကနေ့မနက်ပိုင်းမှာပြောပါရယ်ဒီမတိုင်ခင်တရက်တုန်းကတော့ Mr. Cuomo ကဒီတိုက်ခိုက်မှုဟာနိုင်ငံကအကြမ်းဖက်မှုတွေနဲ့ဆက်ဆက်ပုံမရဘူးဆိုပြီးပြောခဲ့တာပါFBI နဲ့အတူနယူးယောက်ရဲတပ်ဖွဲ့ကတော့စနေနေ့ညပိုင်းကဘုံးပေါက်ကွဲမှုနဲ့နောက်ထပ်ရှာတွေ့ခဲ့တဲ့မပေါက်ကွဲသေးတဲ့ဘုံးတစ်ခုအကြားဆက်ဆက်မှုရှိမရှိဆိုတာနဲ့တန်တရာရှိသူတွေကိုဆက်လက်စုံစမ်းရှာဖွေနေပါတယ်။တနင်္ဂနွေနေ့နောက်ပိုင်းတော့ကတော့နယူးယောက်မြို့ဘရုကလင်အရက်ကအဝေးပြေးလမ်းမကြီးတစ်ခုပေါ်မှာတန်တရာရှိတဲ့ယာဉ်စင်းကိုတာဝန်ရှိသူတွေကဟန်ချာပြီးကားထဲမှာပါတဲ့လူ၅ယောက်ကိုစစ်ဆေးမေးမြန်းခဲ့ပါတယ်။ဒါပေမဲ့သူတို့ကိုပြစ်မှုတစုံတရာနဲ့တရားစွဲတာမျိုးတော့မရှိသေးပါဘူး။စနေနေ့ညပိုင်းကချယ်လ်စီရက်ကွက်မှာဖြစ်ခဲ့တဲ့ပေါက်ကွဲမှုကြောင့်လူ29ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။တရရသူအားလုံးကတော့ဆေးရုံကပြင်ဆင်ခဲ့ကြပါပြီရှင်
။ Syria နိုင်ငံ Aleppo မြို့မှာအစာရေစာနဲ့ဆေးဝါးပစ္စည်းတွေလိုအပ်နေတဲ့ဒုက္ခသည် 2,800 ကျော်အတွက်အကူအညီပေးရင်နှန်းတွေမျိုးရင်းမဝင်ရောက်နိုင်သေးတာနဲ့ပတ်သက်လို့နာကျင်မိသလိုစိတ်ပြက်လက်ပြက်ဖြစ်မိတယ်လို့ကုလသမဂ္ဂအရေးပေါ်အကူအညီပေးရင်ညှိနှိုင်းဆောင်ရွက်ရေးမှူးကဒီကနေ့ပြောပါရယ်ဒုက္ခသည်တွေအတွက်ထောက်ပံ့ရေးပစ္စည်းတွေအစစ်အစမရှိဘဲပို့ဆောင်ခွင့်ပြုဖို့နဲ့ဆေးဝါးကုသမှုခံယူဖို့တကယ်လိုအပ်နေတဲ့သူတွေကိုခေါ်ဆောင်သွားနိုင်ရေးလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွဲမှုချုပ်Stephen O'Brien ကထပ်မံပြီးတော့စာရေးသားတောင်းဆိုလိုက်တာပါအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကဒီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မဲ့ရန်နန်းကိုပိတ်ဆို့ထားတာကြောင့်စီးရီးယားသမ္မတ Bashar al-Assad ကိုပြစ်တင်ဝေဖန်လိုက်ပြီးရုရှားအနေနဲ့ Assad ပေါ်ပူဖိအားပေးရမယ်လို့လည်းပြောပါတယ်တနင်္ဂနွေနေ့နှောင်းပိုင်းမှာတက်တန်းကုံဆုံးမဲ့အမေရိကန်နဲ့ရုရှားနိုင်ငံဆက်ဆက်ညှိနှိုင်းမှုနဲ့ရယူခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ထဲမှာအလက်ပေါ်မြို့ကိုလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်ရေးကိစ္စလည်းပါဝင်ပါတယ်ဒီကနေ့အစောပိုင်းအချိန်အထိဒီသဘောတူညီချက်ဆက်ပြီးတော့အသက်ဝင်နေသေးသလားဆိုတဲ့အပေါ်တရားဝင်ပြောဆိုတာတွေမရှိပေမဲ့လို့မနေ့ကတနင်္ဂနွေနေ့မှာအစိုးရကအတိုက်ခံသဘုံအဖွဲ့တွေပေါ်လေကြောင်းတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့စနေနေ့ရုံးကလည်းအမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် Syria စစ်သားဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်အမေရိကန်စစ်ဘက်ကတော့ Syria ရှေ့ပိုင်းမှာ IS စစ်သည်ကြွားတွေကိုပစ်မှတ်ထားတိုက်ခိုက်ချိန်မှာ Syria စစ်သားတွေကိုမရည်ရွယ်ပဲပစ်ခတ်မိတဲ့အကြောင်းပြောပါရခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းကမတိမငြိမ်ဖြစ်နေတဲ့ဦးရုစကန်ခရိုင်မှာအမေရိကန်ရဲလေကြောင်းတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်၈ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းအာဖဂန်ဆိုရအရာရှိတွေကဒီကနေ့ပြောပါရယ်။တနင်္ဂနွေနေ့ညနေပိုင်းကဒီပီနယ်ရဲ့မြို့တော်ထရင်ကော့တ်မြို့အပြင်ဘက်ကအဓိကအဝေးပြေးလမ်းမကြီးတစ်ခုပေါ်မှာရှိတဲ့လုံခြုံရေးဂိတ်တစ်ခုမှာရဲတပ်ဖွဲ့ဝင်တွေစောင့်ကြပ်နေတဲ့အချိန်တိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းအဝေးပြေးလမ်းလုံခြုံရေးဆိုင်ရာရဲတပ်ဖွဲ့တပ်မှူးဆမူဝဲရာဟီမူလာခန်က VOA ကိုပြောပါရယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့မစ္စတာခန်ကရှုံချသလိုအခုတိုက်ခိုက်တဲ့နေရာအနီးအနားမှာအလံဖြူလွှင့်ထားတဲ့တာလီဘန်အခြေစိုက်စခန်းတွေရှိပေမဲ့အမေရိကန်ကအာဖဂန်ရဲတပ်ဖွဲ့ဝင်တွေကိုဘာကြောင့်ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဆိုတာနားမလည်နိုင်ဘူးလို့လည်းသူကပြောပါရယ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ကဒီတိုက်ခိုက်မှုလုပ်ခဲ့တာဆိုတော့အမေရိကန်စစ်ဘက်ပြောခွင့်ရတဦးကလည်းအတည်ပြုထားပြီးတော့အာဖဂန်နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်ခတ်တိုက်ခိုက်နေတဲ့သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့ပြောပါရယ်ထရင်နော့ခ်မြို့ဟာအခုနောက်ပိုင်းဒီတာလီဘန်အဖွဲ့ရဲ့အပြင်းထန်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်ကဒီခရိုင်မြို့တော်အတော်များများထဲမှာတစ်ခုအပါအဝင်ပါရှင်
။တန်းတန်ချီတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေအရေးနိုင်ငံတကာခေါင်းဆောင်တွေထိတ်သည့်အစည်းအဝေးကိုကုလသမဂ္ဂအထွေထွေညီလာခံအတွင်းဒီကနေ့ကျင်းပနေပါတယ်။ဒုက္ခသည်တွေအရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပိုလေးထားပြီးပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့အခုလိုကျင်းပတာပါ။စစ်ပွဲတွေကြောင့်နေရက်ကိုဆွန့်ခွာလာသူတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေချုပ်ဘန်ကီမွန်ကညီလာခံအဖွဲ့မင်းကိုပြောကြားရမှာအခုလိုထည့်သွင်းပြောကြားသွားပါတယ်
။ More people than ever are on the move. Some flee war, others seek
ဘယ်တော့ငါနဲ့မှမတူတဲ့လူဦးရေတော်များများဟာရွှေပြောင်းနေထိုင်နေကြပါတယ်။တချို့တွေကစစ်ပွဲတွေကနေထွက်ပြေးတိမ်းရှောင်ကြသလိုတချို့တွေကပိုကောင်းမွန်တဲ့ဘဝအခြေအနေအတွက်နေရက်ကိုဆွန့်ခွာကြတာပါ။ဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေအပေါ်ဝင်တော့ဝင်ဖို့အဖြစ်မမြင်စေလိုပဲ။သူတို့တွေဟာအခြေအနေကောင်းတွေကိုဖန်တီးပေးမဲ့သူတွေလည်းဖြစ်ပါတယ်လို့အတွင်းမှုချုပ်ကပြောသွားတာပါ။လူတွေတိမ်းနေချီပြီးတန်းနဲ့ချီရွှေပြောင်းနေထိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံအကြီးအကဲတွေပါဝင်တဲ့အခုလိုထိပ်သီးအစည်းအဝေးဝင်ကျင်းပဖို့ကုလသမဂ္ဂအထွေထွေညီလာခံကနေတောင်းဆိုခဲ့တာပါစစ်ပွဲတွေသဘာဝဘေးအန္တရာယ်နဲ့ဆင်းရဲမွတ်တေမှုကြောင့်ကမ္ဘာတဝန်းမှာဒုက္ခသည်ဒီဥယေရွှေပြောင်းနေထိုင်နေရသူဥယေ65သန်းလောက်ရှိနေပြီးအဲ့ဒီထဲမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ခင်ဗျာ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ရဲ့တနင်္လာနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အမေရိကန်ပြည်တော်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာဒီကနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းချေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်နေပါတယ်။ဒေါက်တာဆန်းစုကြည်ဟာစက်တင်ဘာလ22ရက်နေ့ကျရဲလဲကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားအောင်မှာဖြစ်ပါတယ်။သူရဲ့အမေရိကန်ပြည်သူ့ခီးစဉ်အတွင်ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်သမ္မတဘရက်ခ်အိုဘားမားနဲ့တွေ့ဆုံတဲ့အခါမှာတော့ဒီမြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးရေးကိစ္စဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုအပြီးမှာပဲမြန်မာအပေါ်တန်ခတ်အရေးယူမှုအများစုကိုဖယ်ရှားပေးမယ့်ကြောင်းသမ္မတအိုဘားမားကညင်ညာလိုက်တာကြောင့်ဒီပေါ်မှာမြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကကြိုဆိုကြပါတယ်။စီအန်ဝန်ပါတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ကုံသွေးရမှာအထူးကအဟန့်တာဖြစ်နေတာတွေကိုဖယ်ရှားပစ်လိုက်နိုင်မှာဖြစ်လို့တိုင်းပြည်စည်းဝါးရေးတိုးတက်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့သူတို့ကပြောပါရယ်။အမေရိကန်ဆိုရရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွင်းအာဂတိလိုက်စားမှု၊မြေယာသိမ်းဆည်းမှု၊တရားမဝင်တစ်ထုပ်လုပ်မှုနဲ့မွေးရစီဝါလုပ်ငန်းတွေနဲ့ပတ်သက်ဆက်နွယ်နေတယ်လို့ဆွဆွဲခံထားရတဲ့ခရိုနီစည်းဝါးရေးလုပ်ငန်းရှင်တွေရဲ့အမှုအကျင့်တွေတိုးတက်ကောင်းမွန်လာအောင်လုပ်ဖို့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအထက်ပို့ပြီးတော့တာဝန်ကြီးသွားစီမှာဖြစ်တယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကသုံးသပ်ပြောဆိုနေကြပါရဲ့ရှင်
။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဆက်သက်ပေါက်ခွဲမှုနဲ့ပယ်ရင်တဲ့ဒုံးကျည်ပြစ်လုတဲ့အစီအစဉ်တွေကိုရန်သားထားမယ်ဆိုရင်တွေးဆဆွေးနွေးမှုတွေဆက်လုပ်သွားဖို့ဆန္ဒရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။မြောက်ကိုရီးယားနိုင်ငံရဲ့အခုနောက်ဆုံးနျူကလ িয়ার ဆက်သက်ပေါက်ခွဲမှုအပြီးကိုယ့်ရဲ့အကြမ်းမှာအခုလိုပြောလိုက်တာပါ။ကိုရီးယားကျွန်းစံမှာငြိမ်းချမ်းမှုနဲ့ကျူးကျော်ရင်ဆောင်မှုတွေမလုပ်ဖို့နိုင်ငံတကာအတိုင်းဝန်းနဲ့ဆက်ဆံရေးတိုးတက်ဖို့တခြားအကူအညီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆွဲဆောင်မှုစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားနဲ့အတူထိုင်ဆွေးနွေးဖို့ပြင်ဆင်ထားတာကိုကြိမ်ဖန်များစွာပြောပြပါပြီလို့လည်းဝန်ကြီးကယ်ရီကပြောပါရယ်။မြောက်ကိုရီးယားရဲ့၅ချိန်မြောက်မြေအောက်နျူကလ িয়ার ဆန်သက်ဖောက်ခွဲမှုနဲ့အကြိမ်ကြီးတိုးမြင့်ပြီးပယ်ရင်တဲ့ဒုံးကျည်ဆန်သက်ပြစ်လုမှုတွေနဲ့ပတ်သက်လို့တနင်္ဂနွေနေ့တုန်းကလည်းမစ္စကယ်ရီယာတောင်ကိုရီးယားဂျပန်နိုင်ငံသားယဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါတယ် ဂျိုရူကရရှိတဲ့ပုံတွေအရမြောက်ကိုရီးယားဟာနောက်ထပ်နျူကလ িয়ার ဆန်တက်မှု၃ကြိမ်ထပ်လုပ်ဖို့ပြင်ဆင်ထားပြီးအချိန်မရွေးလှုပ်ဆောင်သွားနိုင်တယ်လို့လေ့လာသူတွေကပြောပါရယ်။ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার လက်နက်ကင်းမဲ့စုံဖြစ်ရေးအတွက်နိုင်ငံအချို့ပါဝင်တဲ့ foreign တစ်ခုကို2003ခုနှစ်ကဖွဲ့စည်းခဲ့ရမှာမြောက်ကိုရီးယား၊တောင်ကိုရီးယား၊တရုတ်၊ဂျပန်၊ရုရှားနဲ့အမေရိကန်တို့ပါဝင်ပါရယ်။ဒီအဖွဲ့အနေနဲ့အတူပြုသတ်မှတ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေကြောင့်2008ခုနှစ်ဒီဇင်ဘာလကဆက်လို့တွေ့ဆုံဆွေးနွေးမှုတွေရပ်ဆိုင်းသွားပါရယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာပြန်ပြီးဆွေးခံခဲ့ရတဲ့နော်ဝေနိုင်ငံသားခချာချန်စကင်စတက်ကိုအဘူဆာယစ်အဖွဲ့ကတနေ့ကြာထိန်းသိမ်းခဲ့ပြီးတဲ့နောက်တနင်္လာနေ့တုန်းကဖိလစ်ပိုင်အာဏာပိုင်တွေထံလွှဲပြောင်းပေးခဲ့ပါတယ်။သူနဲ့အတူအမည်မဖော်ပြထားတဲ့အင်ဒိုနီးရှားငါးဖမ်းသမား၃ဦးကိုလည်းပြန်လွှတ်ပေးလိုက်ကြပါ။ဖိလစ်ပိုင်ဆိုးရနဲ့ငြင်းငြိမ်းသဘောတူညီချက်လက်မှတ်ရေးထိုးထားပြီးစကင်စတက်လွတ်မြောက်ရေးစစ်ဆင်ညှိနှိုင်းရမှာအကူအညီပေးခဲ့တဲ့မိုရိုအမျိုးသားလွတ်မြောက်ရေးတပ်ဦးအဖွဲ့လက်အောက်ခံတပုံတွေကနေတဆင့်အဘူဆာယစ်အဖွဲ့ကဒီသူတို့ဖမ်းဆီးထားတဲ့သူတွေကိုပြန်ပြီးတော့လွှဲပြောင်းလွှတ်ပေးခဲ့တာပါ။စကင်စတက်ဟာ2015ခုနှစ်စက်တင်ဘာလ22ရက်နေ့ကဖိလစ်ပိုင်နိုင်ငံတောင်ပိုင်းဆင်မဲလ်ကျွန်းမှာလေလော်ရွက်တိုက်အစဉ်တစ်ခုကိုကူညီပေးနေတဲ့အချိန်ကနေဒါနိုင်ငံသားတွေဖြစ်ကြတဲ့ဂျွန်ရစ်စတဲ၊ရောဘတ်ဟောနဲ့ဟောရဲ့ချစ်သူမိန်းကလေးဖိလစ်ပိုင်နိုင်ငံသူမာရီတက်စ်ဖလော်ရိုနဲ့အတူပြန်ပြီးဆွဲခံခဲ့ရတာပါ။နောက်ပိုင်းမှာတော့အဘူဆာယက်အဖွဲ့ကဖလော်ကိုပြန်လွှတ်ပေးခဲ့ပေမဲ့ကနေဒါနိုင်ငံသားနှစ်ဦးကိုတော့သူတို့ကိုပြန်ရွေးဖို့တတ်မှတ်ထားတဲ့ရက်ကျော်လွန်သွားပြီးတဲ့နောက်မှာဒီနေ့အစောပိုင်းတုန်းကတရားစီကွက်မြတ်ခဲ့ပါတယ်။စကင်စတန်နဲ့အတူအခုပြန်လည်လွတ်မြောက်လာတဲ့အင်ဒိုနီးရှားငါးဖမ်းသမား၃ဦးကတော့ဒီပြီးခဲ့တဲ့ဇူလိုင်လတုန်းကဖမ်းဆီးခံရတဲ့သူတွေဖြစ်ပါရဲ့ရှင်
။ထိုင်းနိုင်ငံမှာမွတ်စလင်ဖျားဖူးတွေအဆက်မတန်တည်ဆောင်ထားတဲ့ခီးသည်တင်နှစ်ထပ်သင်္ဘောတစ်စင်းတနင်္ဂနွေနေ့တုန်းကတိမ်းပေါက်သွားတဲ့အတွက်လူ15ဦးထက်မနည်းတည်ဆောင်သွားတယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ပြောပါရတယ်။တည်ဆောင်သူတွေထဲမှာနိုင်ငံသားတွေမပါဝင်ဘူးလို့ယူဆရပါတယ်။ကျန်ပျောက်ဆုံးနေသူ17ဦးကိုလည်းကယ်ဆယ်ရေးသမားတွေနဲ့တင်မောမောင်းသူတွေကရှာဖွေနေကြဆဲဖြစ်ပါတယ်။ဘန်ကောက်မြို့မြောက်ဘက်ကီလိုမီတာ80အကွာမှာရှိတဲ့အယုဒ္ဓယာမြို့ကကြောက်ဖျားမြစ်ထဲမှာအဲ့ဒီနှစ်ထက်တင်မောတိမောက်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံသားမွတ်စလင်ဖျားဖူးအယောက်တရာနီးပါးတင်ဆောင်ထားတဲ့ခီးသည်တင်နှစ်ထက်တင်မောဟာတဲရီတင်ဆောင်တဲ့လေကိုကြော်တက်ဖို့ကြိုးစားချိန်မှာကန်နာကိုကာထားတဲ့အကာရင်တွေနဲ့ဝင်တိုက်မိရာကနေတိမ်မောက်သွားတာဖြစ်တယ်လို့ရဲကပြောပါတယ်။အဲ့ဒီတင်မောဟာခီးသည်အယောက်90လောက်ပဲတင်ဆောင်နိုင်တဲ့တင်မောလည်းဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတင်းနာနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုအရင်ဆုံးသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်နိုင်ငံရေးစစ်ရေးမတည်ငြိမ်မှုတွေကြောင့်ကဘာတလွှာနေရက်စွန့်ခွာထွက်ပြေးနေရသူပေါင်း65သန်းကျော်တို့ရဲ့အရေးအဖြေရှာဆွေးနွေးမဲ့ကုလသမဂ္ဂအစစ်မြင့်ဆွေးနွေးပွဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မိကုန်းပြောမှာပါဒုက္ခသည်တွေတိုးမြင့်လက်ခံရေးအပါအဝင်ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေရဲ့အရေးနဲ့ပတ်သက်ပြီးကုလအဖွဲ့ဝင်နိုင်ငံတွေကြားဘုံသမောသဘောတူညီချက်တစ်ခုထွက်ပေါ်လာမယ်လို့လည်းခန့်မှန်းထားကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
ကဘာတလွားမှာနိုင်ငံရေးစီရင်မတည်ငြိမ်မှုကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေအရေးနဲ့ပတ်သက်ပြီးနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှနိုင်ငံခေါင်းဆောင်တွေတန်တမန်တွေဒီကနေ့စတင်ဆွေးနွေးကြမှာဖြစ်ပါတယ်ဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆန်ရကုလအစည်းအဝေးမှာတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်တွေတွေ့မြင်လက်ခံရေးအပါအဝင်ဒုက္ခသည်အရေးဖြေရှင်းနိုင်ဖို့ဘုံသဘောတူညီချက်တရရလာမယ်လို့လည်းမျှော်လင့်ထားကြတာပါကုလအတွင်းမှုချုပ်ဘန်ကီမွန်ရဲ့ဒုက္ခသည်ဆိုင်ရာအထူးအကြံပေးကာရင်အဘူဇာယက်ကတော့လာမယ့်နှစ်အတွင်းမှာအခြေချနေထိုင်ခွင့်ရလာမယ်ဒုက္ခသည်အရေးအတွေ့စေစားအထိတိုးလာမယ်လို့ခန့်မှန်းတဲ့အကြောင်းပြောပါတယ်
UNHCR has estimated that that's going to be 1.1 million in 2017
2008ခုနှစ်မှာအခြေချနေထိုင်ခွင့်ရသူ 1.3 ထိရှိလာမယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR အနေနဲ့ခန့်မှန်းထားပြီးတော့ဒီအရေးအတွက်ဟာဆိုရင်ဒုက္ခသည်တွေရဲ့၅ရာခိုင်နှုန်းရှိလာပါတယ်ပြည်ရဲနဲ့2015ခုနှစ်ကဒုက္ခသည်တသိန်းအခြေချနေထိုင်ခွင့်ရခဲ့တာဆိုတော့ဆယ်စများလာတာပ
ါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့စီးရင်စရာတွေအရ2015ခုနှစ်အကုန်အထိကဘာတလောနေရရင်းတွေကနေရွှေပြောင်းချရသူ65သန်းကျော်ရှိတဲ့အထက်မှာ21သန်းကျော်ကစစ်ပြေးဒုက္ခသည်တွေဖြစ်ပါတယ်နိုင်ငံရေးခလုံးကွင်းတောင်းသူက3သန်းကျော်ရှိပြီးရွှေပြောင်းအခြေချသူတန်း40ကျော်ရှိပါတယ်မြန်မာပြည်တွင်းစစ်ကြောင်းထိုင်းနိုင်ငံဘက်မှာစစ်ပြေးဒုက္ခသည်တွေအဖြစ်ခိုလုံနေရသူကလည်းတသိန်းကျော်ရှိနေသေးပြီးဒီလူတွေနေရရင်ပြန်နိုင်ခွင့်ကလည်းမသေးကြသေးတဲ့တစ်ချိန်ထဲမှာပဲဒီနှစ်ကုန်ကစလို့တတိယနိုင်ငံတွေမှာအခြေချနိုင်မဲ့အခွင့်အရေးကလည်းမရှိသလောက်ဖြစ်သွားပြီလို့ကရင်ဒုက္ခသည်ကောင်စီ KRC ရဲ့တွဲဖက်အတွင်ရမှု Bloomy Nison ကပြောပါတယ်
တတိယနိုင်ငံသားဖို့အစီအစဉ်ဆိုတာမရှိတော့ဘူး ပါတဲ့ကြံရင်ခဲ့မယ်လို့ဆိုလို့ရှိရင်မိသားစုများပြန်လဲပြီးတော့ဆာညီမျိုးပေါင်းစည်းရေးအတွက်အစီအစဉ်ပဲရှိရတယ်။အဲ့တော့ကိုမိသားစုတစ်ဖက်နိုင်ငံမှာရှိပြီးတော့အမေအရင်းအဖေအရင်းတပည့်အရင်းအစာတွေပဲခေါ်လို့ရမယ်။တခြားကတော့အစီအစဉ်မရှိတော့ဘူးပေါ့နော်။နောက်ရှိမယ်ဆိုတဲ့ဥစ္စာကတော့တကယ်ပဲအရင်းပေါ်ပြီးအသက်အန္တရာယ်နဲ့ထိုင်တဲ့လူတူတယောက်ရဲ့အမေအဖပေါ်မှာမှဒါတပည့်နိုင်ငံသွားဖို့အလံပေါ်လာလိမ့်မယ်ပေါ့နော်။ဒါသူရဲ့ wish သူရဲ့ဒီတော့တရားနဲ့အခြေအသက်အန္တရာယ်အဖြစ်ရှိလာမယ်တခြားဟာတော့ဘာမှမရှိတော့
ထိုင်းနိုင်ငံတွင်ကဒုက္ခသည်စခန်း၉ခုမှာဆယ်စုနှစ်တွင်နဲ့ချီခိုလုံနေရတဲ့ဒုက္ခသည်တသိန်းကျော်တို့နေရာရင်းမှာပြန်လည်အခြေချခွင့်ရရှိဖို့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကုလသမဂ္ဂဘက်ကဖိအားပေးစီလိုတယ်လို့လဲ KRC ရဲ့တွဲဖက်အတွင်ရေးမှူးဘလူးမီနိုင်စံကပြောပါတယ
်ဒီကုလသမဂ္ဂဟာကျွန်တော်မြန်မာနိုင်ငံကိုပြန်ပြီးဖိအားပေးစီချင်တာနံပါတ်၁ကအခြေခံရဆဲရေးလုပ်တဲ့အချိန်မှာတိုင်းရင်းသားနဲ့ကိုင်တွေကလည်းအခြေခံမြတ်ထက်နဲ့အစိုးရကိုလည်းအခြေခံကိုယ်တိုင်ကြက်ဖို့လည်းဒါအရင်အရေးကြီးနေတဲ့အတွက်အဲ့ဒီအခြေခံရဆဲရေးကိုလုပ်နိုင်မှာနောက်တစ်ဆင့်ကနိုင်ငံစီးနွေးရောရမှာမဟုတ်ဘူးကျွန်တော်တို့ကလည်းကုလသမဂ္ဂအနေနဲ့အဲ့ဒါကိုတော့ဟိုကဒီစားပေါ်ပို့ပြီးတော့ CPCC နဲ့ဒီဟိုပြောမယ်စနစ်တကျကြီးမြန်မာအစိုးရအစီကြောပြီးကျွန်တော်တို့ကတော့တောင်းဆိုချင်တယ်ဗျာနော်
မြန်မာပြည်တွင်းစစ်ကြောင်းပြည်ပထွက်ခွာဒိတ်ဆောင်နေရသူတိမ့်နေချီရှိနေသေးတယ်လို့တိုင်းရင်းဒေသတွေမှာအိုးအိမ်ဆွန်ခွာထွက်ပြေးနေရသူတွေကလည်းတိမ့်နေချီပြီးရှိနေပါတယ်။ဒါအပြင်ပြီးခဲ့တဲ့သမရဦးသိန်းစင်လက်ထက်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအဓိကရုံးကြောင့်ဒုက္ခသည်စခန်းတွေမှာခိုလုံနေရသူတွေကလည်းတောင်းနေချီပြီးရှိနေပါတယ်။ဒီကနေ့တနင်္လာနေ့ကုလသမဂ္ဂဌာနချုပ်ကဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာညီလာခံမှာနိုင်ငံတော်အထိုင်မြင်ကံပုတ်ကိုထောင်းဆန်းစုကြည်မိန်ခွန်းပြောတဲ့အခါမှာတော့မြမနိုင်ငံရေးစီရင်မတည်ငြိမ်မှုကြောင့်ပြည်ရင်းပြည်ပတိန့်ဆောင်ထွက်ပြေးနေရသူတွေအရေးပြောဆိုလိမ့်မယ်လို့လည်းအများကအခန့်မှန်းထားကြပါတယ်ရှင်
ရရှိမြတ်ပြမင်္ဂလာတိုင်မင်္ဂလာပုတ်ကိုဒေါန်ဆန်းစုကြည်ဟာကုလသမဂ္ဂအထွေထွေညီလာခံကြီးမှာအခုလာမဲ့ဗုဒ္ဓဟူးနေ့စက်တင်ဘာလ27ရက်နေ့မှာမေကွန်းပြောကြားဖို့ရှိနေပါတယ်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့လူခွင့်အခြေအနေတွေတိုးတက်လာဖို့အတွက်ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာကြာအောင်တိုက်တွန်းလာခဲ့တာပါဒီအတွက်ဒီကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေဟာတကယ်ပဲအရာရောက်လာပြီလားဒေါန်ဆန်းစုကြည်လက်ထက်ကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိလာမလဲအခုလာမဲ့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူတဲ့တော်ရရှင်တွေ VOE ရဲ့တယ်လီဖုန်းနံပါတ် 239-382-9994 ကိုတိုက်ရိုက်ခေါ်ယူနိုင်ပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလူတဲ့အမြင်မိမိတို့ပြောဆိုလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က 239-382-9994 ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
မနက်ဖြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်။နိုင်ငံတော်အတိုင်းအမြင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကုလသမဂ္ဂဌာနချုပ်မှာဒီကနေ့စက်တင်ဘာလ19ရက်နေ့တနင်္လာနေ့မှာကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆန်ရကုလသမဂ္ဂထိပ်သီးညီလာခံကိုတက်ရောက်ပြီးတော့မိကွန်းပြောကြားဖို့ရှိပါတယ်။ကျွန်မတို့ VOA မြန်မာပိုင်းအနေနဲ့ဒီကုလညီလာခံကနောက်ဆုံးရသတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တင်းလာညချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာမြစ်ဆုံစီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်လာရတာဟာအစိုးရအဖွဲ့အစည်းတွေနဲ့မီဒီယာတွေကြောင့်ဖြစ်တယ်လို့တရုတ်အစိုးရရဲ့မူဝါဒဟုထင်ဟက်လေရှိတဲ့တရုတ်သတင်းစာတစောင်းရဲ့ရေးသားဖော်ပြမှုနဲ့ပတ်သက်လို့သတိထားဖို့လိုတယ်လို့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာသူတဦးကသုံးသပ်ပါတယ်။အစိုးရကဖွဲ့စည်းပေးထားတဲ့အေယာဝတီမြစ်ဆုံဒေသစီမံကိန်းများလေ့လာသုံးသပ်ရေးကော်မရှင်အနေနဲ့မြစ်ဆုံဒေသကိုတွားရောက်လေ့လာခဲ့ပြီးမကြခင်မှာပဲဒီလိုမျိုးရေးသားချက်ထွက်ပေါ်လာတာပါ။မမ်းမီမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တရုတ်ကွန်မြူနတီပါတီရဲ့ဗဟိုကော်မတီဝင်တွေကိုမွေးထုတ်ပေးနေတဲ့ဗဟိုကော်မတီကြောင်းကထုတ်ဝေတဲ့ဒီကနေ့စက်တင်ဘာ19ရက်နေ့ထုတ်သတင်းစာမှာမြန်မာပြည်သူတွေကြားမြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့စန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်လာအောင်အစွန်းရောက်တဲ့အဖွဲ့အစည်းတွေအစွန်းရောက်တဲ့မီဒီယာတွေကလှုံ့ဆော်နေတာဖြစ်တယ်လို့စွပ်စွဲဖော်ပြထားပါတယ် The Study Times လို့ခေါ်တဲ့တရုတ်နိုင်ငံဗဟိုပါတီကြောင်းကပိုင်းတဲ့သတင်းစာဟာတရုတ်အစိုးရရဲ့မူဝါဒကိုထင်ဟက်လေ့ရှိတာမို့ဒီရေးသားဖော်ပြမှုနဲ့ပတ်သက်လို့သတိထားဖို့လိုမယ်လို့ တရုတ်မြန်မာဆက်ဆံရေးလေ့လာဆောင်ကြည့်သူဒေါက်တာလကျော်စောကပြောပါတယ်
ကိုကိုကြောက်လို့ခေါ်တယ်ကိုအဲအဲ့ဒါကတော့နည်းနည်းဩဇာကြီးတာပေါ့နော်မဖြစ်လို့လဲဆိုတော့သူကဘိုးကောင်ကြီးရဲ့အတွက်သူကအထူးဖွင့်ထားတဲ့ကျောင်းဝထုတ်တာဖြစ်တော့ရေဘူးရအားဖြင့်သူကအစိုးရကို policy တွေအကြံပေးနေတဲ့ဌာနတွေပါတယ်လည်းဖြစ်တယ်အဲ့ဒီကအကြံပေးချက်တွေပါလည်းရှိတော့တချို့ကတော့ဒီလိုတောင်ပြောတယ်အဲ့ဒီဘိုးအဲ့ခုနေကျောင်းဝထွက်လာတဲ့ဟိုနေနေဟာတဲ့ဟိုညချချက်တွေဟာအစိုးရရဲ့ policy ဖြစ်ဖို့လမ်းများတယ်လို့လည်းတချို့ကတော့ပြောတယ်ဘိုးအဲပါတီကျောင်းဆိုတာကသူကအစိုးရနာကိုပောက်တဲ့ကိုနေဖြစ်တာကိုအားပေါ်လေးဖြစ်တာကိုဒါကြောင့်တတိတော်ထားတဲ့လို့ဖြစ်ပါတယ
်မြေဆုံစီမံကိန်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဖိအားပေးတာခံနေရတယ်လို့မြန်မာပြည်ကမီဒီယာတချို့ရဲ့အစွန်းရောက်တဲ့ရေးသားပြောဆိုမှုတွေကြောင့်တရုတ်မြန်မာနိုင်ငံပူးတွဲလှုပ်ဆောင်မဲ့စီမံကိန်းတွေကိုကြီးကြီးမားမားထိခိုက်စေတယ်လို့လည်းတရုတ်ဗဟိုပါတီကျောင်းပိုင်းသတင်းစာကဖော်ပြထားပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်လို့တော့စိန်လန်အမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့ဘယ်အချက်ကိုကြည့်ပြီးအစွန်းရောက်တယ်ဆိုတာဆွဆွဲတယ်လေလို့မေးခွန်းထုတ်ပါတယ်
။အဲ့တော့တရုတ်နိုင်ငံကတော့ဒါဆွဆွဲတာတော့ဒါသူတို့ကတော့ဆွဆွဲနေကြပါလေ။အဲ့တော့ဘယ်အချက်လေပေါ်မှာမူတည်ပြီးသူဆွဆွဲတာလဲဘယ်အချက်လေကိုပြောတာလဲလူလူကမကြိုက်လို့မကြိုက်လို့ပြောတာနဲ့သူတို့ကဆွန်းရောက်တယ်လို့ပြောတယ်ဆိုတော့အစိုးရရောက်တယ်ဆိုတော့ဘာလုပ်တာလဲအစိုးရရောက်တယ်ဆိုတော့ဘာတွေများဖြစ်တာလဲအဲ့ဒါဆရာတို့ကသိကြပါတယ
်ဒေါ ን ဆန်းစုကြည်အစိုးရအနေနဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်မြန်မာနိုင်ငံအတွက်အစဉ်ပြေမဲ့အဖြေတစ်ခုရှာဖို့ဆန္ဒရှိသလိုလက်ရှိမှာတော့မြေဆုံကော်မရှင်အနေနဲ့စီမံကိန်းနဲ့ပတ်သက်လို့လိလာဆန်းစစ်မှုတွေလုပ်နေပြီးသမရထံကိုလာမယ့်နိုဝင်ဘာမှာအစည်းအဝေးခန်းစာတင်သွင်းဖို့ရှိပါတယ်မြေဆုံစီမံကိန်းလိလာဆန်းစစ်သုံးသက်ရေးကော်မရှင်အနေနဲ့မြန်မာပြည်သူတွေရဲ့ခံစားမှုအပါအဝင်တရုတ်မြန်မာနိုင်ငံရဲ့စဉ်းစားချက်တွေကိုထည့်သွင်းစဉ်းစားမယ်ဆိုရင်အလုံးလက်ခံနိုင်လောက်တဲ့အဖြေတစ်ခုထုတ်နိုင်မယ်လို့ယုံကြည်ကြောင်းဒေါက်တာလကျော်စောကပြောပါတယ
်တကယ်ကိုစိတ်ပန်နီးချစဉ်းစားပြီးတော့ပေါ့နော်ဘာမှတည်းရဲ့လိုအပ်မှုရောဒီလူလူရဲ့ခံစားမှုရောအကုန်ဒီစိရုပ်ကြီးရဲ့ဟိုမျက်နှာချက်တွေရောဘာမှတည်းရဲ့လိုအပ်မှုတွေရောအားလုံးခြုံငုံသုံးသပ်ပြီးတော့စဉ်းစားမယ်ဆိုရင်တော့အားလုံးလက်ခံနိုင်တဲ့အဖြေတစ်ခုရနိုင်တယ်လို့တော့ထင်ပါတ
ယ်မြစ်ဆောင်ကော်မရှင်အနေနဲ့သူတို့ရဲ့တွေ့ရှိချက်တွေကိုအစီရင်ခံစာတင်သွင်းတာလောက်ပဲရှိပြီးပြတ်သားတဲ့အဖြေတခုသုံးသပ်ပေးနိုင်ပါမလားဆိုတာတန်တရားရှိတယ်လို့ဦးဝင်းမျိုးသူကသူ့အမြင်ကိုအခုလိုပြောပါတယ
်လက်ရှိကော်မရှင်ကတော့သူတို့မကြိုက်ရင်မကြိုက်တဲ့အဲသူတို့ရတဲ့ချက်လည်းကိုပဲသူတို့ကဒီတိုင်းပြန်လဲဖော်ပြပေးမယ်ဆိုရဲအနေထားလောက်ပဲရှိမယ်လို့ခံမှန်းနေအလိုမျိုးပြည့်ပြည့်စုံစုံပြည့်ချက်ပေးပါမလားဆိုတာလည်းဆရာအနေနဲ့ကတော့တန်တရားရှိတယ်ပေါ့နော်သူကဟိုပဲဒီပဲပေါ့နှစ်ဖက်သောနော်ဆယ်ဆောက်ချင်တဲ့လူနဲ့ဆယ်မဆောက်ချင်တဲ့လူတွေရဲ့ဟာကိုပဲစူးစီးပြီးတော့ပြင်ပြပေးလိုက်မယ်သဘောပဲလို့ဆရာနားလဲတယ်။အခုမှမှဒါအဖြေတစ်ခုကိုတုံးတက်ပြီးတော့ပေးပါမလားပေါ့နော်အဲ့ဒါဆရာနည်းနည်းတန်ဖိုးရဝင်တယ
်။ ERI မြစ်ကိုမီတင်းနေထိုင်ကြသူတွေနဲ့သဘောပတ်ဝန်းကျင်ကိုထိခိုက်စေနိုင်တယ်ဆိုတဲ့ကန့်ကွက်မှုတွေကြောင့် American Dollar 3.6 Billion တန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုကြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာယာယီရပ်ဆိုင်းခဲ့တာဖြစ်ပါတယ်။လက်ရှိ NDI အစိုးရတက်လက်ထက်မှာတော့တရုတ်အစိုးရဘက်ကစီမံကိန်းကိုပြန်စတင်လိုကြောင်းပြောဆိုထားပြီးမြန်မာပြည်သူတွေဘက်ကတော့မြေဆုံစီမံကိန်းကိုအပြည့်သက်ရပ်ဆိုင်းစီလိုတဲ့ဆန္ဒရှိတာမို့လက်ရှိမှာကော်မရှင်ဖွဲ့ပြီးစမ်းစစ်လေ့လာမှုတွေလုပ်နေတာပါ။စီမံကိန်းကိုအပြည့်သက်ရပ်ဆိုင်းလိုက်မယ်ဆိုရင်တော့မြန်မာနိုင်ငံဘက်က American Dollar 1,800ပေးလျော်ရမယ့်အခြေအနေရှိနေတာလည်းဖြစ်ပါတယ်ရှင်။
မမမြင့်ခိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်မြန်မာဆက်ဆံရေးတိုးမြင့်မှုလှုပ်ဆောင်ချက်တွေနဲ့ပတ်သက်တဲ့သတင်းကိုပြောပြပေးကြပါမယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကငြိမ်းချမ်းရေးစေတမန်အဖွဲ့ Peace Corps ရဲ့ပထမဦးဆုံးစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ဟာပညာရေးကဏ္ဍမှာအကူအညီပေးဖို့အတွက်ဒီသတင်းပတ်ကုန်မှာပဲမြန်မာနိုင်ငံကိုရောက်ရှိလာပါတယ်2014မြန်မာနိုင်ငံခီးစဉ်အတွင်းမှာအမေရိကန်သမ္မတဘရက်အိုဘားမားကိုယ်တိုင်ကြေညာခဲ့တဲ့ဒီငြိမ်းချမ်းရေးစစ်တမန်အဖွဲ့ Peace Corps ရဲ့အစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးမိုရာဖူတန်ကိုကိုအောင်လင်းဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင်
။ရင်းဆုံးအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်သမ္မတအိုဘားမားနဲ့တွေ့ဆုံမှုနဲ့စပါရစေ။ခေါင်းဆောင်နှစ်ယောက်တွေ့ဆုံမှုအပြီးမှာကြေညာချက်စာထုတ်ပါတယ်ဒီထဲမှာအထူးသဖြင့်ကတော့ Peace Corps စေနာဝန်ထမ်းတွေမြန်မာနိုင်ငံကိုရောက်လာမယ်အကြောင်းလည်းဖော်ပြထားပါတယ်ဆိုတော့နိုင်ငံဆက်ဆံရေးမှာ Peace Corps ရဲ့အခမ်းအနားကဘလောက်တောင်များအရေးပါပါသလဲ
So absolutely we were very happy to see that the announcement about Peace Corps first group of volunteers is in the joint statement
ပူးတွဲကြေညာချက်ထဲမှာပထမဆုံး Peace Corps စေတနာဝန်ထမ်းတွေအကြောင်းဖော်ပြထားတာတွေ့တော့တကယ့်ကိုဝမ်းသာကြည်နပ်မိပါတယ်ဒါဟာအမေရိကန်ကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာအင်မတန်လေးအရေးကြီးပါတယ်ဒါဟာဆက်ဆံရေးတွေပိုပြီးနှက်ဆိုင်ကျယ်ပြန့်လာနေတာကိုပြသနေတာပါလူထုကြားမှာအပြန်အလှန်နားလည်အောင်ဆောင်ရွက်ရမှာ Peace Corps အဖွဲ့ဟာအင်မတန်အရေးကြီးပါတယ် ဒါကြောင့်လေမြန်မာပြည်သူတွေနဲ့အမေရိကန်ပြည်သူတွေကြားဆက်ဆံရေးတွေနှက်ဆိုင်ကျေပြန့်အောင်ဆောင်ရွက်ဖို့အမေရိကန်ကစိတ်ဝင်စားတာကိုပြသရလဲရောက်ပါတယ်
ပထမတော့ Peace Corps စေနာဝန်ထမ်းတွေလည်းရောက်လာပြီလို့ကျွန်တော်နားလည်ပါတယ်ဒီလူတွေအနေနဲ့ဘယ်ကဏ္ဍတွေနဲ့ဘလို့လို့ရှားမှုတွေမှာပါဝင်ကြမှာလဲခင်ဗျာ
So our first group of volunteers, our pilot group will be 6 volunteers.
ပထမအထုပ်စေနာဝန်ထမ်းအဖွဲ့မှာတော့အစာပြိုးလုပ်ငန်းတွေလုပ်ကြမယ် American Peace Corps အဖွဲ့ဝင်6ယောက်ပါဝင်မှာဖြစ်ပြီးသူတို့အနေနဲ့အင်္ဂလိပ်စာပို့ချမယ်ပညာရေးအစီအစဉ်မှာပါဝင်ကြမှာပါဒီကဏ္ဍဟာကျမတို့နဲ့လက်တွဲပတ်မြန်မာအစိုးရနဲ့အတူဦးစားပေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်စေနာဝန်ထမ်းတွေဟာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်6ခုမှာရှိတဲ့မူလရန်အလဲရန်နဲ့အထက်တန်းကျောင်း6ကျောင်းမှာစလုပ်ကြမှာပါရန်ကုန်တိုင်းဝန်ကြီးချုပ်နဲ့လည်းကျမတို့ရဲ့ဆက်ဆံရေးကောင်းအောင်တည်ဆောက်နိုင်ခဲ့ပါတယ်ဆရာတွေကိုအရေးသွေးမြင့်တင်ရေးနဲ့ကျောင်းသားတွေကိုအင်္ဂလိပ်စာနဲ့လမ်းညွှန်ချက်ချမှတ်နိုင်အောင်လုပ်ရမှာကျမတို့ကအကူအညီပေးနိုင်မယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်ကအားပေးပါတယ်ဒါကြောင့်လည်းရန်ကုန်မှာအရင်စလုပ်ပြီးနောက်ပိုင်းမှာတိုးချဲ့သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
ကျွန်တော်နားလည်ထားသလားဆိုရင်တော့ Peace Corps ရဲ့အစီအစဉ်တွေကိုသမရဥပမာရဲ့2014ခုနှစ်နိုဝင်ဘာလမြန်မာနိုင်ငံခီးစဉ်မှာပထမဆုံးကျင်းပသွားခဲ့တာပါအခုဆိုရင်နှစ်နှစ်နီးပါးရှိသွားပါပြီ။ဘာကြောင့်ဒီလောက်တောင်အချိန်ယူခဲ့ရတာလဲခင်ဗျာ
Yes that's true President Obama announced the partnership between Myanmar and Peace Corps
မှန်ပါတယ်သမရဥပမာ2014ခုနှစ်နောက်ပိုင်းတုန်းကဒီကိုအလဲပတ်ရောက်လာချိန်မှာမြန်မာနိုင်ငံနဲ့ Peace Corps ဆက်ဆံရေးကိုကျင်းပသွားခဲ့တာပါ2015နှစ်စံပိုင်းမှာတော့ကျမတို့ရဲ့ American ဝန်ထမ်းတချို့ဒီမှာရောက်နေပြီးအစီအစဉ်အကောင့်ထဲပို့နိုင်အောင်စတင်ဥမျက်ချခဲ့ကြပါတယ်။လုပ်ငန်းစဖို့အသစ်ဆက်ဆက်အစီအစဉ်တစ်ခုကိုစတင်နိုင်ဖို့ကတော့အချိန်ယူရပါတယ်။2015ခုနှစ်နောက်ပိုင်းမှာတမိုင်းဝင်ရွေးကောက်ပွဲတွေမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အတွက်လည်းကျမတို့ရဲ့အစီအစဉ်မှာအနည်းငယ်ကြန့်ကြာမှုတွေရှိခဲ့ပါတယ်
။မြန်မာနိုင်ငံအနေနဲ့ Peace Corps ရဲ့အစီအစဉ်ကလည်းရေဝီအားဖြင့်ဘာတွေများမျှော်လင့်လို့ရမလဲခင်ဗျာ။
So Peace Corps mission since 1961 which is 55 years has not changed at all.
Peace Corps ရဲ့လုပ်ငန်းတွေဟာ1962ခုနှစ်ကတည်းကစခဲ့တာအခုဆိုရင်55နှစ်ရှိပြီဖြစ်ပေမဲ့လည်းပြောင်းလဲမသွားပါဘူး။ကမ္ဘာပေါ်မှာငြိမ်းချမ်းရေးနဲ့ချစ်ကြည်ရင်းနှီးမှုတွေတိုးမြင့်ဖို့ဟာ1962ခုနှစ်ကတည်းကထားရှိခဲ့တဲ့ရည်မှန်းချက်3ခုဟာလည်းအခုအချိန်ထိအပြောင်းလဲမရှိပါဘူး။ပထမတစ်ခုကတော့အကူအညီတောင်းခဲ့တဲ့တိုင်းပြည်တွေကိုကျွမ်းကျင်မှုပိုင်းမှာအကူအညီပေးဖို့ပါ။မြန်မာနိုင်ငံမှာလည်းကျမတို့ကိုဖိတ်ကြားတဲ့အတွက်အခုလိုလာရောက်ရတာပါဒုတိယနဲ့တတိယရည်မှန်းချက်တွေကတော့ American စေနာဝန်ထမ်းတွေနဲ့သူတို့အကူအညီပေးခဲ့တဲ့သူတွေကြားအပြန်အလှန်ယဉ်ကျေးမှုနဲ့နားလည်မှုတွေဖလှယ်ဖို့ဖြစ်ပါတယ်ဒါကြောင့်လည်းမြန်မာပြည်သူတွေနဲ့မြန်မာအစိုးရတို့အနေနဲ့ Peace Corps စေနာဝန်ထမ်းတွေစီကမျှော်လင့်နိုင်တာကတော့လိုအပ်ချက်တွေဦးစားပေးရမယ့်ကိစ္စတွေအတွက်အထောက်အကူဖြစ်စေမယ့်ကျွမ်းကျင်မှုအကူအညီတွေရနိုင်ဖို့ပါအခုဒီနေရာမှာတော့အင်္ဂလိပ်စာလိုပညာရေးခန္ဓာမျိုးမှာအကူအညီရဖို့ပါတချိန်တည်းမှာပဲချစ်ကြည်ရင်းနှီးမှုကိုလည်းမျှော်လင့်နိုင်ပါတယ်။ယဉ်ကျေးမှုဖလှယ်မှုတွေအပြန်အလှန်ယဉ်ကျေးမှုတွေကိုလေးစားမှုတွေဟာမြန်မာနဲ့အမေရိကန်ပြည်သူတွေကြားဆက်ဆံရေးတွေပိုပြီးခိုင်မြဲလာစေနိုင်ပါတယ်။စေတနာဝန်ထမ်းတွေအနေနဲ့ကောင်းကောင်းလုပ်နိုင်တာတစ်ခုကတော့မြန်မာယဉ်ကျေးမှုတွေအစဉ်အလာတွေစံတန်ဖိုးတွေကိုအိမ်ပြန်ရောက်တဲ့အခါမိသားစုတွေမိတ်ဆွေတွေနဲ့ပြန်လည်မျှဝေနိုင်တာပဲဖြစ်ပါတယ်
။ဒါတွေကတော့စေတနာဝန်ထမ်းတွေနေရပြန်တဲ့အခါထယ်လာကြမယ့်အရာတွေပေါ့လေ။ဒါနဲ့မေးစရာတစ်ခုဟာPeace Corps အနေနဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်ခဲ့ရတဲ့အခါဘလို့စင်ကော်မူမျိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့မျှော်လင့်ထားတယ်ခင်ဗျာ
For us because it's a brand new program and we are new and we are still setting up
ကျမတို့အတွက်ကတော့အသစ်ဆက်ဆက်အစီအစဉ်ဖြစ်သလိုကျမတို့ကိုယ်တိုင်ကလည်းအသစ်လုပ်ငန်းတွေကလည်းအခုမှစကားစားဆိုတော့လုပ်ငန်းသစ်တွေအစားမှာတွေ့ရလိရှိတဲ့အတိုင်းစင်ကော်မူတွေတော့ရှိပါတယ် Peace Corps အနေနဲ့ပထမဦးစားပေးကိစ္စတစ်ခုကတော့စေတနာဝန်ထမ်းတွေဘေးကင်းလုံခြုံမှုနဲ့ကျန်းမာရေးကောင်းမွန်ဖို့ပါဒါကြောင့်လည်းဘေးရန်ကင်းကင်းနဲ့ကျန်းမာရေးအတွက်တင့်တော်မယ့်နေရာတွေမှာသူတို့ကိုတောင်းဝင်ပေးနိုင်အောင်လုပ်ရပါတယ်။ဒါမှလည်းအလုပ်ကောင်းကောင်းလုပ်နိုင်ကြမှာပါ။ဒါကကျမတို့အတွက်အထူးသတိထားရမယ့်ကိစ္စတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါကြောင့်လည်းသူတို့အလုပ်လုပ်ကြမယ့်ကျောင်းတွေနဲ့ပတ်ဝန်းကျင်တွေဟာလုံခြုံမှုရှိတဲ့နေရာမျိုးတွေဖြစ်အောင်ရွေးချယ်ရပါတယ်။ကျမတို့နဲ့လက်တွဲဆောင်ရွက်နေတဲ့မြန်မာအစိုးရကလည်းတကယ့်ကိုပူးပေါင်းကူညီပါတယ်။
မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှုကိုကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာသူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဆက်ပြီးတော့ဒီတနင်္လာနေ့ညတိုင်းအပတ်စဉ်ကဏ္ဍတွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
စူးစမ်းခွင့်ရရမယ်။ကျွန်တော်စူးစမ်းနိုင်ရမယ်။ကျွန်တော်စူးစမ်းကြည့်မယ်။ပြောကျွန်တော်ကြိုးစားဖို့အခွင့်အလမ်းကိုကျွန်တော်ဖန်တီး
တူယုံကြည်အားစီစဉ်မှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံကအကြောင်းဆရာဆရာမတွေနိုင်ငံတကာအဆင့်မီပညာရေးစနစ်ကိုလေ့လာပြီးတော့အကြောင်းသားတွေကိုခင့်တဲ့တပြင်းညီတင်ကြားပို့ချနိုင်ရေးအတွက်အထောက်အကူပြုစေမယ်ဤပညာတစ်ခုကိုမြန်မာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးကအမေရိကန်နိုင်ငံကဆီလီကွန်ဗယ်လီနဲ့ပူးပေါင်းပြီးတော့စတင်တီထွင်နေပါတယ် Virtual Reality နည်းပညာကိုအသုံးပြုပြီးတော့ကမ္ဘာထိပ်တန်းကျောင်းတွေမှာလေ့လာနိုင်မဲ့ဒီနည်းပညာကိုတီထွင်လှုပ်ဆောင်သူ Educational Intrapreneur ပညာရေးဆိုင်ရာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မလလဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားတာကိုနားဆင်ကြည့်ပါရှင်
ကလလဝင်းအခုဆီလီကွန်ဗယ်လီမှာပညာရေးနဲ့ဆိုင်တဲ့ဒီ software တခုကိုဥဆောင်ပြီးတော့တီထွင်လုပ်ကန်နေတယ်ကြားပါရခင်ဗျဒီ product ကဘာမျိုးလဲဆိုတာကိုကျွန်တော်တို့ရှင်းပြပါလားခင်ဗျโอเ
ค product တော့2019မှာထွက်ခဲ့တဲ့ဤပညာ virtual reality လို့ခေါ်တဲ့ဤပညာကိုခြေပြုပြီးတော့တည်ဆောက်ထားတဲ့ product ပါအဲ့ product ကကျွန်တော်တို့ဘယ်နေရာမှာရောက်နေရောက်နေအဲ့ virtual reality ဆိုတဲ့ဟိုမြန်မာလေးပေါ့နော်အဲ့ဒါလေးဝတ်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ရောက်သွားခြင်းတဲ့နေရာကိုဗီဒီယိုရိုက်ထားတဲ့နေရာကိုရောက်သွားတယ်လို့ခံစားရတယ်။အခုကိုဇော်ဝင်းလိုင်က Washington DC မှာရှိနေပြီမဲ့ကျွန်တော်က Harvard ကအတန်းနဲ့ရောက်နေလို့ဆိုအခုအဲ့ information ဟို product လေးပေးလိုက်မယ်ဆိုရင် Harvard ကိုချစ်ချင်းရောက်လို့ရတဲ့ပုံစံမျိုးပေါ့။ဟုတ်ကဲ့။အဲ့ရောက်ပေါ့အခြေပြုပြီးတော့ထွင်နေတဲ့ software product လေးတစ်ခုပါ။ဟုတ်ကဲ့
။ဒီနည်းပညာကိုကိုလိုချင်တဲ့ပုံစံရအောင်ပေါ့နော်အခုမလလဝင်းကိုတိုင်းကဦးဆောင်ပြီးတော့ဒီ pro ကိုလိုချင်တဲ့ပုံစံလေးထွက်လာအောင်လုပ်တယ်ဆိုပေမဲ့လည်းဟိုနိပညာပိုင်းအရာတော့ဒီ Silicon Valley မှာအခြေခံပြီးလုပ်တယ်လို့ကျွန်တော်တို့နားလည်ထားတော့ဘယ်လိုကုမ္ပဏီမျိုးတွေနဲ့များပူးပေါင်းဆောင်ရွက်နေပါလဲခင်ဗျ။
Okay ဒီကုမ္ပဏီလေးကထောင်ပြစ်တာကကျွန်တော်တို့အရင် NASA program တခုပေါ့နော်ကမ္ဘာပြဿနာများအခြေရှာရေးဆိုနိပညာကိုအသုံးပြုပြီးကမ္ဘာပြဿနာအခြေရှာရေးဆိုတဲ့ program လေးတခုကနေပြီးသွားတဲ့အခါမှာထွက်ပေါ်လာတဲ့ကုမ္ပဏီလေးပါကျွန်တော်အခုတော့ဘို့ဒီ product ကို create လုပ်နေတာအတွက်ကတော့ဒီ US မှာဆိုရင်ကျွန်တော်တို့ Google ရဲ့ NASA ရဲ့ support လုပ်ပါတယ်။နောက်အကြောင်းနေအနေနဲ့ဆိုရင်ကျွန်တော် Silicon Valley မှာရှိတဲ့ Synapse School နောက် East Coast မှာရှိတဲ့ Bard College ပေါ့။နောက်ကျွန်တော်ရဲ့အကြောင်းဟောင်းကျွန်တော်တက်ခဲ့တဲ့အကြောင်းဖြစ်တဲ့ Harvard University တို့ကနေပြီးတော့ထောက်ပံ့ပါတယ်။ဟုတ်ကဲ့။မြန်မာပြည်မှာလည်းကျွန်တော် team ရှိပါတယ်။မြန်မာပြည်မှာတော့ဘုံဘုံအရှင်စေကိန်းနာဥက္ကဋ္ဌအနေနဲ့ကြီးမှုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားတဲ့ non profit ပေါ့ local ngo လေးတခုရှိပါတယ်အဲ့ဒါကကျွန်တော်မြန်မာပြည်ကဆရာရှင်မတွေကို training ပြန်ပြီးတော့ moment သင်တန်းတွေပေးဖို့အတွက်တည်ဆောက်ထားတဲ့ဖွဲ့လေးပါအဲ့ဖွဲ့လေးကတော့အခုမန္တလေးမှာဆိုရင်ကျောင်းပေါင်း128ကျောင်းပေါ့ကိုပိုင်းထက်တန်းကျောင်းတွေကျောင်းပေါင်း128ကျောင်းကဆရာရှင်မတွေနဲ့ founder တွေကိုယ်တိုင်ကလည်းဒီအောင်တုံးကြည့်ပြီးတော့သဘောကျတယ်သူတို့လည်းသူတို့ကတော့ demand ပေါ့အဓိကဒီ product ကိုတုံးကျင်လို့တောင်းဆိုတဲ့အပိုင်းပေါ့ဟုတ်ကဲ့
ဆိုတော့သူတို့ကတော့ဒီမမလလဝင်းတို့အခုတီထွင်ထားတဲ့ဒီနည်းပညာအသစ်ကလေးကိုတွေ့လဲတွေ့ဘူးတယ်ဟိုသဘောလဲကြတယ်လိုချင်နေကြတယ်ပေါ့အဲ့ဒီပုံစံ
ဟုတ်ကဲ့ပါကျွန်တော်ပြီးခဲ့တဲ့နှစ်ပတ်ကမြန်မာပြည်ပြန်ပြီးတော့ဒီ product လေးမိတ်ဆက်တဲ့ဟာပေါ့ကျွန်တော်ဒီမှာ prototype လေးတွေလုပ်သွားတယ်ဆန်လေးဟာလေးပေါ့အဆန်လေးရိုက်သွားတဲ့ဟာလေးရှိအဲ့ဒါဆရာရှင်မတွေနဲ့ကျွန်တော်တို့ teachers training workshop တွေ run ကြည့် run ကြည့်ရအောင်ပါပုံမှန်လိုမျိုး theory နဲ့ဟိုအပြင် lesson planning အပြင်ဒီနည်းပညာနဲ့ပေါင်းစပ်လိုက်တဲ့အခါမှာ ကဘာအနှံ့ကအကောင်းဆုံးဆိုတဲ့အတန်းလေးကိုသွားလေ့လာခွင့်ရတယ်ပေါ့အဲအဲ့လိုဟာလေးကိုကျွန်တော်တို့ workshop တုံးရက် run ပါတယ် run ပြီးတော့ဆက်ရှင်မတွေကိုယ်တိုင်ရောနောက်ကျောင်းဦးဆောင်တဲ့ founder တွေရောသူတို့ကတုံးကျင်ပါတယ်ဆိုပြီးတော့အခုတော့ပြောလာပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံဟာဆိုလို့ရှိရင်ဒီအိန္ဒိနာချင်းနိုင်ငံနေနဲ့နိုင်ရှင်ရင်နဲ့မယ်ဆိုရင်တော့မှကျွန်တော်တို့အများကြီးနောက်ကျကြံခဲ့တယ်လေအခုဒါအစိုးရအသေးတက်လာပြီးတဲ့နောက်ပိုင်းမှာလည်းဒါအတိုင်းတာတစ်ခုတည်းပွင့်လင်းမှုတွေဖြစ်လာပြီးဆိုပေမဲ့လည်းဒါကျွန်တော်တို့ကအများကြီးလှုပ်ဖို့ကြံနေသေးတာပေါ့နော်ဆိုတော့ဒီအခုလိုမျိုးမလလဝင်းတို့အခုတီထွင်နေတဲ့ဒီ virtual reality လိုမျိုးနှိပညာသစ်တွေဟာမြန်မာနိုင်ငံတခြားနိုင်ငံတွေကိုအမီလိုက်နိုင်မှုအတွက်ဘယ်လောက်ထိများအထောက်အကူပြုနိုင်မလဲခင်ဗျ။ဟု
တ်ကဲ့နှိပညာစကားနဲ့ဆိုရင်တော့ leapfrogging ခေါ်မှာပေါ့နော်။ဟိုအလှမ်းကျယ်ခြေလှမ်းကျယ်ပုံတဲ့သဘောပေါ့။တော့အခုကကဘာမှာကဒီအစိမ့်ပညာရေးနဲ့ပတ်သက်လို့ကအဲ့ဒီကျောင်းတွေပေါ့နော် Harvard တို့ MIT တို့ Stanford တို့နောက်တခြားကျောင်းပေါင်း100ကျော်ကသူတို့ရဲ့ class တွေကို online မှာတင်ပေးလိုက်ပြီး free တင်ပေးလိုက်ပြီးကျွန်တော်မြန်မာပြည်ကကျောင်းသားတွေကအဲ့ဒါတွေကိုတုံးဖို့ရမှာအချက်၃ချက်ကြောင့်မတုံးနိုင်ဘူးပေါ့နော်ပထမတစ်ချက်ကတော့ကျွန်တော်ဘာသာစကားခက်ခဲကြောင်းဒုတိယတစ်ချက်က internet ကြောင်းတတိယချက်ကတော့ကျွန်တော်တို့မှာကိုယ့်အကူတင်ယူလို့ရတယ်ကိုယ့်အကူတင်လို့ရတယ်ဆိုတဲ့ culture ကကျွန်တော်ကျောင်းပညာရေးမှာကျင်ခဲ့အဲ့တော့ကဘာနဲ့အမီလိုက်ဖို့ကဘာဒီ leaf fold လုပ်ဖို့ဆိုရင်ကျွန်တော်တို့ကသင်ကြားရေးပိုင်းမှာဟိုအဓိကဒီမတွေကပို့ပြီးတော့ enable လုပ်အောင် empower လုပ်အောင်ပိုင်းလေးရှိရပါဘူးအဲ့ဒါကကျတော့အခုလက်ရှိဆက်စမတွေကကျောင်းသားတွေကိုသူတို့သိရတဲ့ဟာလေး knowledge ရှိ share ပေးရဲအဲ့ဒီနေရာနေပြီးတော့ကျောင်းသားတွေကိုသူတို့ကသူတို့လေ့လာယူစီတဲ့အပိုင်းပေါ့ကိုကိုယ်တိုင်ကိုယ့်ကိုယ်သင်ယူစီတဲ့တငယ်ချင်းတွေကိုဒီနောက်ဆက်စမတွေကိုလည်းသူတို့သိရတဲ့ဟာလေး share ပေးမယ်ဆိုရင်အဲ့ culture လေးရှိသွားမယ်ဆိုရင်ကျွန်တော်တို့ကအခုကဘာအနှံ့ကသူတို့ဟို democratize လုပ်ထားတဲ့ခေါ်တာပေါ့သူတို့ဟို၎င်း free တင်ပေးထားတဲ့ပညာရေးနဲ့ပတ်သက်တဲ့တကယ်သင်တန်းစာအနှစ်တာရတွေကိုကျွန်တော်တို့ကလှည့်လန်းမိလို့ရမယ်အဲ့ဒါရဖို့ကကျွန်တော်တန်းနေမှာ classroom culture ရှိရမယ် classroom culture ကဆရာဆရာမတွေကကျောင်းသားတွေကိုကိုယ်တိုင်သင်ယူစေတဲ့ culture အဲ့ culture ရှိဖို့ကကျွန်တော်အခုကဆရာဆရာမတွေကိုထောက်ကူလုပ်တာပေါ့အခုလက်ရှိဆရာဆရာမတွေကကျွန်တော်တန်းနေ90အတိုင်းဆိုတော့ကျွန်တော်တို့ဒီ rock landing လို့ခေါ်တဲ့mobilization အလွတ်ကျနည်းကိုပဲအဓိကဦးစားပေးနေအဲ့ဒီနေ့တော့ဦးစားပေးတဲ့နေရာတွေ27ရာစုတင်ကြောင်းမှုပုံစံတောင်းဖို့ဆိုရင်ဆရာဆရာမတွေအများကြီးကူညီလိုတဲ့နောက်ပြီးတော့ဆရာဆရာမမြန်မာပြည်ကဆရာဆရာမတွေနိုင်ငံတကာကိုလွှတ်တယ်ပေါ့ကုန်ကြစည်းလည်းအရင်များတယ်နည်းနည်းလေးပဲလုပ်နိုင်တယ်နောက်ပုံမှန်လည်းအများနဲ့လုပ်မသွားနိုင်ဘူးနော် sustainability မရှိဘူးပေါ့အဲ့လိုမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကနည်းပညာကိုတုံးမယ်ဆိုရင်ခုနပြောတဲ့ teachers training တွေကိုကျွန်တော်တို့ကဒီလက်ဆက်ဆက်ဆက်ဆက်နဲ့နောက်ပြီးတော့လည်းကဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုကိုယ်တိုင်တွားလေ့လာလို့ရတဲ့နည်းပညာအဲ့ဒါကိုကျွန်တော်အခုထွန်းleapfrogging လုပ်လို့ရတာအဲ့ဒီဘက်မှာကျွန်တော်ပုံမှန်ပေးနေတဲ့ teachers training တွေကိုကျွန်တော်တို့က theory မှာရင်ရက်မသွားဘဲနဲ့တကယ်ကဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုတူးချင်းတယောက်ချင်းစီအကုန်လုံးတွားလေ့လာလို့ရဖို့အတွက်ဒီနည်းပညာနဲ့ပညာရေးပေါင်းစပ်ပြီးတော့ဆရာဆရာမ training တွေအတွက်အဓိကလုပ်နေရပါ
ကိုယ်စော်ဝင်းလိုက်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တက်တက်အောင်သတင်းလွှာအစီအစဉ်ကိုမတင်ဆက်ခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါရှင်။မဆုမျက်မွန်ကအစီအစဉ်တင်ဆက်ပေးထားပါတယ်။
ပြမရှိတဲ့အရာတွေရဲ့ကြားထဲမှာကွန်ပျူတာနဲ့ဖန်တီးထားတဲ့ရုပ်ပုံတွေကိုလက်ကင်ဖုန်းကင်မရာကတစ်ဆင့်ပဲဖြစ်ဖြစ်အထူးတီထွင်ထားတဲ့မျက်မှန်တွေနဲ့ပဲဖြစ်ဖြစ်မြင်ရအောင်လုပ်တဲ့နည်းပညာကို Augmented Reality အတိုးကောက် AR လို့ခေါ်ပါတယ်။ Augmented Reality နည်းပညာကဘာလဲလို့ပြဖို့အကောင်းဆုံးဥပမာကတော့အခုတကဘာလုံးမှခက်စားနေတဲ့ Pokemon Go game ဖြစ်ပါတယ်။အပြစ်မှာတကယ်ရှိတဲ့နေရာတွေကြားထဲ Pokemon အကောင့်လေးတွေကိုတွေ့အောင်လို့ Augmented Reality နည်းပညာနဲ့ဖန်တီးထားတာပါ။ဒီနေရာမှာVR လို့အတူကောက်ခေါ်တဲ့ Virtual Reality နဲ့ Augmented Reality နဲ့ကွဲလွဲတာကိုရှင်းပြပါရစေ။ Virtual Reality ကြတော့အထူးဖန်တီးထားတဲ့ Virtual Reality Headset မျက်မှန်တွေကိုတက်လိုက်ပြီးဆိုတာနဲ့ကိုကကွန်ပျူတာနဲ့ဖန်တီးထားတဲ့ကဘာသစ်ထဲကိုလုံးဝရောက်သွားသလိုအမြင်အာရုံခံစားနိုင်အောင်လုပ်လိုက်တာဖြစ်ပါတယ်။ Augmented Reality ကကြတော့အပြင်ကဘာမှာတကယ်ရှိနေတဲ့အရာတွေထဲမှာကွန်ပျူတာနဲ့ဖန်တီးတဲ့ပုံရိပ်တွေကသွားထပ်ပြတာမျိုးဖြစ်ပါတယ်။ဒီနည်းပညာနှစ်ခုလုံးကနေရမယ့်ဝင်ငွေအကျိုးအမြတ်ဟာတက်ဂရစ်2020ကျရင်ဒေါ်လာ162ဘီလီယံရှိလိမ့်မယ်လို့ IT နည်းပညာဆိုင်ရာအချက်လက်တွေကိုလေ့လာသုံးသပ်အကြံပေးနေတဲ့ International Data Corporation IDC ကလက်တလောမှာပဲခန့်မှန်းချက်ထုတ်ပြန်ခဲ့ပါတယ်။ Augmented Reality နဲ့ Virtual Reality ဈေးကွက်က အခု2016မှာဒေါ်လာ 5.2 ဘီလီယံရှိနေရကနေ2020ကျရင်တော့ဒေါ်လာ 162 ဘီလီယံအထိဖြစ်သွားလိမ့်မယ်လို့ IDC ကပြောပါတယ်။အရင်ကစိတ်ကူးရင်သိပ္ပံဝတ္ထုတွေထဲမှာသာရှိတဲ့ဒီနည်းပညာနှစ်ခုလုံးဟာအခုဆိုရင်အစစ်မြေလက်ကင်ဖုန်းတွေတံပိုးမကြီးလာတဲ့ Virtual Reality Headset တွေကြောင့်လူတိုင်းလက်လှမ်းမိနေပြီးတော့ဈေးကွက်မှာဝင်ငွေကောင်းနေတယ်လို့နည်းပညာဆိုင်ရာသုံးသပ်သူ Chris Shute က IDC ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။တကယ်တော့ augmented reality နည်းပညာကအခုမှအသစ်ပေါ်လာတဲ့နည်းပညာမဟုတ်ပါဘူး။ဒါပေမဲ့သိပ်ကိုအောင်မြင်သွားတဲ့ Nintendo ရဲ့ Pokemon Go game ကြောင့်အာယုံစိုက်မှုပိုရလာပြီးဒီနည်းပညာကနေအကျိုးအမြတ်အများကြီးရအောင်လုပ်လို့ရတယ်ဆိုတာပိုသဘောပေါက်လာကြတယ်လို့ Gamer Network က computer game အကြောင်းကျွမ်းကျင်သူ John Hicks ကပြောပါတယ်။
The fascinating thing about all this stuff is that this is not particularly new tech. Like phones have had cameras for ages, they've had GPS for ages.
We say when Zazia Kaunaga, Daha Akuma Polare at this and Nipinya Mhobau. Camera barre phone ponida, Nipon Chalababi. GPS Lanyo Sinidi, Ted Harale, Chalababi. Smart Lakan Fontonwaragole, Genoru, Atachani Babi. AR Nipinya Gale, Akuma Atipola Mhobau. Tabime, phone eradigo, Aton Cha Bure to Muga, Lunezube, Shigabare.အခု Pokemon Go နဲ့ကြမှာဒီလိုမျိုးပုံစံတုံးလို့ရတယ်စိတ်ဝင်စားစရာကောင်းတယ်ပျော်စရာကောင်းတယ်ဆိုတာသိလာကြတာပါဒီအောင်မြင်မှုကိုအခွင့်ကောင်းယူပြီးအမြတ်ထုတ်ဖို့ကြိုးစားမဲ့ game အသစ်ပေါင်းထောင်ချီမဟုတ်ရင်တောင်ရာချီထွက်လာလိမ့်မယ်လို့ကျွန်တော်ပြောရပါတယ
် father.io ဆိုတဲ့ first person shooter game ကတော့ကမ္ဘာမှာပထမဆုံးလူတွေအများကြီးပါဝင်ကစားလို့ရအောင်ထွင်နေတဲ့ augmented reality game လို့ဆိုပါတယ်mobile phone မှာ game အတွက်အထူးထွင်ထားတဲ့ဆက်လေးတက်လိုက်တာနဲ့ကမ္ဘာပဲနေရာမှာပဲရောက်နေနေ game ကမ္ဘာထဲဝင်ပြီးတော့ပြစ်ခတ်ကစားနိုင်မဲ့ game မျိုးဖြစ်ပါတယ်။အခုလိုအပြစ်မှာတကယ်တရှိနေတဲ့နေရာတွေမှာ game ကစားတဲ့သူတွေတကယ်သွားပြီးတော့ game ကစားခွင့်အဖြစ်နဲ့ဖန်တီးပြစ်လိုက်နိုင်တဲ့ augmented reality နည်းပညာကြောင့် game ကစားတဲ့အတွေ့အကြုံကလုံးဝပြောင်းလဲသွားစေတယ်လို့ Proxy 42 game company ရဲ့ဖန်တီးမှုဆိုင်ရာညွှန်ကြားရေးမှူး Craig Allen ကဆိုပါတယ်
In the gaming industry, we've gone through many different kinds of platform changes where we have different kinds of consoles or different kinds of
game လုပ်ငန်းမှာ game set မျိုးစုံထွင်းအားကောင်းတဲ့ computer power အဆင့်တွေမြင့်ပြီးတော့ game ပုံစံအပြောင်းလဲမျိုးစုံရှိခဲ့ပြီးပါပြီ။ဒီဟာကတော့ game ကစားတဲ့အတွေ့အကြုံတစ်ခုလုံးကိုပြောင်းလဲသွားစေမှာပါ။ကိုယ့်ရဲ့အေကန်းအလုတ်ခန်းထဲမှာထိုင်းပြီးတော့ကစားနိုင်မယ့်အစားနိုင်ငံအတားအဆီးတွေမရှိတဲ့ဘလို့ပတ်ဝန်းကျင်မျိုးမှာပဲဖြစ်ဖြစ် mobile phone ပါတာနဲ့ game ကစားလို့ရနေပါပြီ။
တကယ်ကိုရှိနေတဲ့နေရာတစ်ခုမှာအပြစ်မှတကယ်မရှိတဲ့ဖန်တီးမှုတွေကိုကြားခံကတဆင့်မြင်ရအောင်လုပ်ပေးတဲ့ augmented reality နည်းပညာဟာအင်မတန်စိတ်ဝင်စားဖို့ကောင်းပြီးတော့သိပ်ကိုအဓိကကျတဲ့နည်းပညာတစ်ခုဖြစ်တယ်လို့ Apple ကုမ္ပဏီရဲ့ CEO Tim Cook က Washington Post သတင်းစာကြီးနဲ့မေးမြန်းခန်းမှာဖြေကြားခဲ့ပြီးတော့ Apple ကုမ္ပဏီကလည်းဒီနည်းပညာသုံးတီထွင်မှုတွေလုပ်နေတယ်လို့အရေးအမွေပြောခဲ့ပါတယ်Niantic Game Company က augmented reality နည်းပညာအပြည့်အဝသုံးပြီးဖန်တီးခဲ့တဲ့ Pokemon Go game ရဲ့အောင်မြင်မှုကြောင့်အလားတူ game တွေအများကြီးပေါ်လာအောင်မယ်လို့ Gamer Network က computer game အကြောင်းကျွမ်းကျင်သူ John Hicks ကတော့ကြိုတွက်ထားပါတယ
် Lots of game companies will be going after Pokemon Go like the mobile gaming market
Pokemon Go လိုမျိုး game မျိုးတွေကို game company တွေအများကြီးကထွက်လာပါလိမ့်မယ် mobile game ဈေးကွက်ကတိတ်ကိုအပြိုင်ဆိုင်များပါတယ်တကူကအောင်မြင်ပြီဆိုတာနဲ့တန်းနဲ့ချီစင်တူ light ထွင်ကြတာမျိုးပါအောင်မြင်မှုအတွက်ဆိုရင်တော့ Pokemon လိုနိုင်ငံဆောင်အထည်ပေါက်ပြီးကစားလို့ကောင်းတဲ့ game မျိုးထွင်နိုင်ဖို့လိုပါလိမ့်မယ်ဖြစ်နိုင်မယ်လို့ကျွန်တော်ကတော့မထင်ပါဘူ
း father.io game ကိုဖန်တီးသူတွေကတော့ Pokemon Go ကြောင့်သူတို့ရဲ့ game အပေါ်စိတ်ဝင်စားမှုတိုးလာတာကိုလက်တွေ့မြင်ရတယ်လို့ဆိုပါတယ
် Now that people are playing Pokemon Go they're socializing they're seeing
အခုဆိုလူတွေက Pokemon Go game ကိုကစားလာကြတယ်တယောက်နဲ့တယောက် game ကြောင်းနေပြောပြီးတော့ရင်းရင်းနှီးနှီးရှိလာကြတယ်လက်ကင် mobile phone တွေကတဆင့်တခြားကဘာစီရောက်သွားအောင်လုပ်နိုင်တယ်ဆိုတာကိုလည်းမြင်လာကြပါတယ်
။ Augmented Reality နည်းပညာရဲ့အကျိုးကို game ဈေးကွက်တစ်ခုတည်းအသုံးချနေကြတာတော့မဟုတ်ပါဘူး။ American Britain အပါအဝင်ဈေးပညာရှစ်ပြေးနေတဲ့နိုင်ငံတွေမှာ Augmented Reality နည်းပညာသုံးပြီးတော့ခွဲစိတ်ကူတာမှုတွေလုပ်နေတာတော်တော်လေးထိရောက်အောင်မြင်နေပါပြီ။ဒါကြောင့်ပညာရေးကုန်ထုတ်လုပ်ရေးပို့ဆောင်ရေးလိုကဏ္ဍတွေမှာလည်းဒီနည်းပညာရဲ့အကျိုးကိုလက်တွေ့အသုံးချနိုင်မဲ့စမ်းသပ်မှုတွေကိုလည်းလုပ်နေကြပါပြီ။IDC သုတေသနအကြံပေးအဖွဲ့ကြီးရဲ့လေ့လာချက်အရ Augmented Reality နည်းပညာရော Virtual Reality နည်းပညာကိုပါကမ္ဘာတဝန်းလက်တွေ့အသုံးချမှုအပိုင်းကအစောပိုင်းအဆင့်မှာပဲရှိနေသေးပေမဲ့လာမယ့်နှစ်တွေအတွင်း Asia Pacific, American ပြည်ထောင်စုနဲ့အနောက်ဥရောပနိုင်ငံတွေမှာဒီနည်းပညာတိုးတက်မှုကတစ်နှစ်ကို100ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်
မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
လာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်လာမှာတော့ Academy ကပေးတဲ့ဘဝတသက်တာဆွမ်းဆောင်မှုထူးချွန် Oscar ဆုကိုရရှိသွားတဲ့ Jackie Chan ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူထူထားတာကိုပြောပြပေးသွားပါမယ်ရှင်
Everyone can rock out like a superstar 2016日本代表が Super
Star ဂျပန်နိုင်ငံမှာဒီနှစ်အတွက်ဂျပန်ကိုစားပြုမဲကဘာပြိုင်ပွဲဝင်ဖို့ရွေးခန့်ရတဲ့သူကကဗျားဖြစ်နေလို့ဒီကိစ္စကိုလူတွေတော်တော်လေးပြောကြားဆိုကြဖြစ်နေပါတယ်။ဂျပန်နဲ့အိန္ဒိယကဗျားပရီယန်ကာယိုရှိကာဝါဟာစက်တင်ဘာ၄ရက်နေ့ကဂျပန်မှာပြုလုပ်သွားတဲ့ဂျပန်ကိုစားပြုမဲကဘာရွေးချယ်ပွဲမှာအနိုင်ရသွားတာမလို့ဒါဟာဂျပန်မှာနှစ်နှစ်ဆက်တိုက်ဂျပန်စစ်စစ်မဟုတ်တဲ့ကဗျားတူနိုင်ငံတကာအဆင့်မဲပြိုင်ပွဲမှာရွေးခန့်ရတာဖြစ်ပါတယ်။ဖောက်ရင်အိန္ဒိယနယ်ပယ်နဲ့မိခင်ဂျပန်လူမျိုးတို့ကနေပြီးတော့တိုကျိုမြို့တော်မှာမွေးဖွားခဲ့တဲ့အသက်22နှစ်အရွယ်ပရီယန်ကာယိုရှိကာဝါဟာမနစ်ကဂျပန်ကိုစားပြုမဲ့ဆက်ကြဝလာဝင်ပြိုင်မှုရွေးခန့်ရတဲ့အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားဖခင်နဲ့ဂျပန်နယ်ပယ်မိခင်တို့ကပေါက်ဖွားတဲ့ကာဗျားမာလီအာရီယာနာမီကာနိုတို့ရွေးခန့်ရပြီးတော့အခုသူကဒုတိယမြောက်ဖြစ်နေကာဗျားတအုပ်ဖြစ်နေရွေးခန့်ရတာဖြစ်ပါတယ်လူမှုကော်ရက်တွေပေါ်မှာတချို့တွေတက်ရင်းနေကြတဲ့အထက်မှာတော့မစ်ယိုရှိကာဝါဟာနိုင်ငံတကာဆင်မြင့်မှာဂျပန်အမျိုးသမီးတို့ကိုကိုစားပြုပြီးဝင်ရောက်ရှင်တိုင်းမှုထိုက်တင်ရလားဆိုပြီးမေးခွန်းထုတ်နေကြတာပါပရီယန်ကာယိုရှိကာဝါကတော့
People still be saying something about me so I think it's the same it's just because I'm a half that comes out moreas a problem right now
yeah
ကျမကတကယ်လို့ဂျပန်စစ်စစ်ဖြစ်မယ်ကဗျားမဟုတ်ဘူးဆိုရင်လေလူတွေကတမျိုးမဟုတ်တမျိုးတော့ပြောကြမှာပါအခုတော့ကဗျားဖြစ်တဲ့ကိစ္စကပြောစရာဖြစ်နေပါတယ်လို့မစ်ယိုရှိကာဝါက writer နဲ့ interview မှာပြောသွားပါတယ်အဓိကအကြောင်းရင်းကတော့ဂျပန်အမျိုးသမီးတယောက်ဟာဘလို့ရုတ်ထွက်ရမယ်ဆိုတဲ့သတ်မှတ်ချက်ကြောင့်ပဲဖြစ်ပါတယ်အသားဖြူရမယ်ဂျပန်နဲ့တူရမယ်လူတွေကအမှတ်ယူထားကြပါတယ်ဒါပေမဲ့အခုဟာကကဗျားကြီးကပြောင်းလဲနေပါပြီဒါကြောင့်မလို့ဒီဂျပန်နိုင်ငံချင်းချင်းလေးမှာမတူတဲ့လူမျိုးပေါင်းစုံနေထိုင်ကြပါတယ်ဒီမှာနှစ်တိုင်းကဗျားတွေပို့ပို့ပြီးတွေ့လာရပါပြီလို့လည်းသူကပြောသွားပါတယ်သူ့ကိုဂျပန်တွေကရောအိန္ဒိယတွေကရောအများကြီးအားပေးကြတဲ့သူတွေရှိပါတယ်လာမယ့်ဒီဇင်ဘာဝါရှင်တန် DC မြို့တော်မှာနောက်ဆုံးပြိုင်ပွဲပြုလုပ်တဲ့အခါမှာလဲဆက်ပြီးတော့သူအားပေးမှုတွေရပါစေလို့ဆုတောင်းပါကြောင်းသူကပြောသွားပါတယ်ဂျပန်နိုင်ငံမှာ1988ခုနှစ်နောက်ပိုင်းမှာတိုင်းတစ်ပါးသားနဲ့မွေးဖွားတဲ့ကဗျားကလေးဦးရဲ့နှဆတိုးလာတာပါ။ဒါနဲ့ပတ်သက်ပြီးတော့ယိုရှိကာဝါက
I'm not Japanese because I am. So if they don't want me to be Japanese, it's not going to lead to anything. And just feeling like that it's not going to end anything because
ကျွန်မကိုဂျပန်မဟုတ်ဘူးလို့ပြောလို့မမရတာ။ကျွန်မကဂျပန်မှာလေးပါပဲ။ကျွန်မလိုကဗျားတွေလည်းကဘာမှပို့တွေ့လာရမှတေးကြပါရဲ့။တနည်းမှာကဗျားကြီးကလူမျိုးတွေအားလုံးရောနှောပေါက်ဖွားတဲ့ကဘာကြီးဖြစ်လာမှာပါလို့သူပြောသွားပါတယ်။သူဟာလိုက်စင်ရဆင်းလိမ့်မှာတင်ကြားလေ့ကျင့်ပေးသူလည်းဖြစ်တယ်လို့ကစ်ခပေါက်စင်အားကစားကိုလည်းလိုက်စားတဲ့သူဖြစ်ပြီးတော့ယိုရှိကာဝါကအခုဆိုရင်မဲကဘာရှင်ပြိုင်မှုရွေးခန့်ရတဲ့အတွက်သူ့မှာတာဝန်တွေပို့လာပါပြီလို့ဆိုပါတယ်။အလုပ်တွေကိုအောင်မြင်ပြီးမြောက်အောင်လှုပ်ဆောင်ရပါမယ်လို့လည်းပြောပါတယ်။65နှစ်တက်တန်းရှိပြီဖြစ်တဲ့မဲကဘာပြိုင်ပွဲတွေမှာဂျပန်နိုင်ငံကတရက်ဖူမဆောင်ဘူးသေးပဲနဲ့အိန္ဒိယကတော့၅ချိန်မြောက်တရက်ဖူဆောင်ဖိထားပြီဖြစ်လို့အခုတစ်ခါအိန္ဒိယနဲ့ဂျပန်ကဗျားမာလေးဝင်ပြိုင်ရင်တရက်ဖူများဆောင်နိုင်မလားမျှော်လင့်ချက်တွေလည်းမြင့်မားနေကြပါလိမ့်ရှင
The fans around the world, you make my dream come true. Thank you so much. Love you all. Thank you.
ကမ္ဘာ့ကျော်ဟောင်ကောင်မင်းသားဂျက်ကီချန်ဟာဘဝတသက်တာအတွဲထူးထူးချွန်ချွန်ဆွမ်းဆောင်နိုင်တဲ့အော်စကာဆုချီးမြှင့်ခံရတော့မှာပါသူကိုအဲ့ဒီဆုပေးမယ်လို့ရုပ်ရှင်အမှုပညာနဲ့သိပ္ပံအကယ်ဒမီ Academy of Motion Pictures Arts and Sciences ကဒီလအစောပိုင်းကပဲကြေညာထားတာပါ အသက်62နှစ်ရှိပြီဖြစ်တဲ့ဟောင်ကောင်မင်းသား Jackie Chan ဟာ Kung Fu Panda, The Karate Kid နဲ့ Rush Hour အဲ့လိုမျိုးနာမည်ကြီး Hollywood ရုပ်ရှင်တွေမှာပါဝင်သရုပ်ဆောင်ခဲ့ပြီးတော့အခုသူက2016 Governor ဆုချင်းမြင်ပွဲမှာဒီဆုကိုလက်ခံယူမှာဖြစ်ပါတယ်။သူနဲ့အတူမှတ်တမ်းရုပ်ရှင် Director Frederick Winsenen, ဗီဇာရုပ်ရှင် Director NV Coates နဲ့သရုပ်ဆောင်ရွေးချယ်ရေး Director Lynn Selmaster တို့လည်းဒီ2016 Governor ဆုကိုရရှိကြပါတယ်။ဆုရသူတွေကို November မှာ Los Angeles မြို့မှာအခမ်းအနားတက်တဲ့နဲ့ Oscar ရွှေစဉ်ရုပ်ထုချီးမြှင့်မှာပါ။ဒီဆုရတဲ့သူတွေအားလုံးကတကယ်ပါရမီရင့်တန်တဲ့အမှုပညာရှင်တွေဖြစ်ကြတယ်လို့ Academy ဥက္ကဋ္ဌ Shirley Boone ကပြောပါတယ်။ Jackie Chan ဟာအသက်8နှစ်ခန့်ကစပြီးတော့တရုတ်ဆောင်နေတာဖြစ်ပြီးတော့ဟောင်ကောင်ကရုပ်ရှင်ကားပေါင်း30ကျော်မှာပါဝင်တရုတ်ဆောင်တာဒါရိုက်တာလောက်ရိုက်ကူးတာတွေလုပ်ခဲ့ပါတယ်။သူက Oscar ဆုတော့မရဘူးသေးပါဘူးရှင်။ Jackie Chan က Force Magazine ကထုတ်တဲ့2016တွင်ဝင်ငွေအများဆုံးမင်းသားစင်းမှာဝင်ငွေဒေါ်လာ62သန်းနဲ့ကမ္ဘာဝင်ငွေဒုတိယအများဆုံးရုပ်ရှင်မင်းသားအဖြစ်နဲ့စီးရင်သွင်းခံရပါတယ်ရှင်။တောက်ဆူရဲ့အရေးကိစ္စနဲ့ပတ်သက်ပြီးဟောလိဝုဒ်နာမည်ကြီးမင်းသားတယောက်တကြွပါဝင်လှုပ်ရှားတဲ့သတင်းကိုဆက်ပြီးတော့ပြောပြချင်ပါတယ်။တောက်ဆူရဲ့နိုင်ငံအတွင်းကပြည်တွင်းစစ်ပွဲနှစ်ဖက်ခေါင်းဆောင်တွေအပါအဝင်ထိပ်တန်းနိုင်ငံရေးခေါင်းဆောင်တချို့ဒီဒေသမှာဖြစ်ပွားနေတဲ့အစ်စစ်ပွဲကြီးကနေအမြဲထုတ်နေတယ်ဆိုတဲ့သက်သေအထောက်အထားတွေတွေ့ရှိရတယ်လို့လူခွင့်ရေးအဖွဲ့တစ်ဖွဲ့ကပြောကြားသွားတာပါ။ The Century အဖွဲ့ကိုပူးပေါင်းတည်ထောင်ခဲ့တဲ့ Hollywood ရုပ်ရှင်မင်းသား George Clooney နဲ့တက်ကြွလှုပ်ရှားသူ John Brandon Gastro အဖွဲ့ကသူတို့တွေ့ရှိခဲ့တဲ့အချက်လက်တွေကိုပြီးခဲ့တဲ့တနင်္လာနေ့က Washington မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။တောင်ဆူရန်နိုင်ငံသမ္မတ Salva Kiir ဒုသမ္မတဟောင်း Riek Machar နဲ့တောင်ဆူရန်ဗိုလ်ချုပ်တွေဟာတောင်ဆူရန်နိုင်ငံလက်အောက်ကနေပြီးလွတ်လပ်ရေးရပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်ရခဲ့တဲ့2005ခုနှစ်ခရီးကတန်းနဲ့ချီတဲ့ဒေါ်လာတွေကိုနိုင်ငံအဘန်နာတွေကခိုးယူနေခဲ့တာလို့ The Century အဖွဲ့ရဲ့အစီရင်ခံစာမှာစွပ်စွဲထားတာဖြစ်ပါတယ်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကနောက်ဆုံးကြံနေသေးတဲ့ကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါမယ်။သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ရှင်။ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာတော့ကာတွန်းရုပ်ရှင်ဒါရိုက်တာဒေါက်တာညံကျယ်စေရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်ယုံကြည်ရတယ်ကအများကြီးတော့ဘာပြောမှမပြီးဘောနော်ဒါပေမဲ့အဲကျွန်တော်လူအများစုသတိထားမိလာတာဒီ animation လေးလောင်းရင် animation ကဒီကတ်တန်ရောက်ရှင်ဘောနော်ကတ်တန်ရောက်ရှင်လောင်းရင်အောင်မြင်လာရင်အဲမှာလူတွေသတိထားမိလာဆိုတော့ကျွန်တော်ဘယ်လိုခံယူချက်ဘယ်လိုယုံကြည်မှုနဲ့အောင်မြင်လာဆိုတာလေးရယ်နောက်ဒီ animation အမှုပညာနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ယုံကြည်မှုလေးရယ်ဘောနော်ဒါနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးမယ်လို့ဆုံးဖြတ်လိုက်ပါတယ်ကျွန်တော်ပြောရမှာပေါ့ဒီလိုအောင်မြင်မှုလေးတွေရလာရယ်ဆိုတာကျွန်တော်အနေနဲ့ဒီလိုဖြစ်ကိုဖြစ်ရမယ်ဒီနေရာရောက်ကိုရောက်ရမယ်ဒါကြီးဖြစ်ကိုဖြစ်ရမယ်ဆိုတော့ယုံကြည်မှုမျိုးတော့ကျွန်တော်ဘယ်တော့မှမထားခဲ့ပါဘူးမထားခဲ့ဘူးဆိုပေမဲ့အဲကျွန်တော် target တစ်ခုတော့ထားတယ်ကျွန်တော်ထားတာကတော့အဓိကကျွန်တော်စူးစမ်းခွင့်ရရမယ်ကျွန်တော်စူးစမ်းနိုင်ရမယ်ကျွန်တော်စူးစမ်းကြည့်မယ်ပြောကျွန်တော်စူးစမ်းဖို့အခွင့်အလမ်းကိုကျွန်တော်ဖန်တီးရမယ်ဖန်တီးနိုင်ရမယ်ဆိုတော့ယုံကြည်မှုမျိုးလောက်ပဲကျွန်တော်ထားပါတယ်ဒီ animation artist တွေနေပါနော်မြန်မာပြည်ဒီကတ်တန်ရုပ်ရှင်ပညာရှင်တွေနေနေကမြန်မာပြည်မှာရက်တီဖို့အရင်ခက်တယ်ဘာလဲဆိုတော့ဒီပြီးတော့မြန်မာမျိုးများစွာကတ်တွန်ရုပ်ရှင်တွေကိုလက်မခံကြဘူးအများစုကဘာလဲကတ်တွန်ဆိုရင်ကလေးဝက်ကြီးอ่ะဆိုတော့ခံယူချက်တွေပေါ့နော်အဲ့ဒါမျိုးရှိတယ်။အဲ့ဒါရှိရဆိုတော့လည်းဒါသူတို့အပြည့်မဟုတ်ပါဘူး။ဒီလိုပေါ့ပရိသတ်ကလက်မခံတဲ့အခါမှာကိုကဒီကတ်တွန်ရုပ်ရှင်ကိုဖန်တီးတဲ့အခါမှာမစားဘူးတဲ့စားတော့တခုသူ့ပသက်တဲ့အတင်းသွားခုံနေရတဲ့မျိုးတော့ဖြစ်တာပေါ့နော်။အဲ့အခါမှာကျွန်တော်နေယုံကြည်မှုကတော့သူမစားဘူးလို့ညင်းတာညင်းမှန်မရှိဘူး။ဒါပေမဲ့စားကြည့်ပြီးတဲ့အခါမှာသူကြိုက်သွားရမယ်ဆိုတော့ယုံကြည်မှုမျိုးနဲ့ကျွန်တော်
လုပ်တယ်ပေါ့နော်ဒါကတော့အတိုင်းအတာတစ်ခုတွေပါဟိုတခါကျလူလက်ခံဒီဖြစ်စေမခံရဘူးကိုလုံးဆရာကြီးကိုလုံးမယ်ဆိုတော့လုံးကြီးမှုမျိုးထားတဲ့ခါလည်းထားရပေါ့နော်ဒီ target အဲ့လို target မျိုးထားတဲ့ခါလည်းထားရတယ်နောက်ပြီးဒီများကြီးကခက်ခဲတာကဒီ animation နဲ့ပတ်သက်တဲ့knowledge ပေါ့ knowledge ဒီမြန်မာပြည်ကလူတွေမှမရှိကြဘူးဆိုအဲလူနေရတဲ့ဇာတ်ကားတကားဆိုရင်ဘယ်သူမှဆိုပြည့်ရပေါ့နော်အဲကတော့ရုပ်ရှင်တစ်ခုကြတော့ဘယ်ကနေဘလို့ခံတီးဘလို့ဖြစ်လာလဲဆိုတာကိုအများစုကမသိကြဘူး။ဟိုဟာစီးပွားရေးသမားတွေကသူတို့ငွေကုန်ကြေးကျခမင်းများမှန်းထားပြီးတော့ကျန်တဲ့ခုရိုက်မယ်ဆိုရင်အဲလူနေရိုက်တဲ့ဟာကိုရိုက်မယ်လို့သူကရွေးချယ်တယ်ပေါ့။အဲ့တော့သူတို့ဒီဒိုင်တာရဲ့ cost minimum ရဲ့ကွန်ကြက်စိတ်တွေကသူတို့တည်ပြီးသားဖြစ်နေတာ။ဟိုကွန်ကြက်စိတ်နည်းနည်းနဲ့ရိုက်မယ်ဆိုရင်ဒီကတော့ရုပ်ရှင်ပညာတော့သူကလှည့်လိုက်။လှည့်လိုက်ပြီးတော့သူကမှန်းတယ်။ဒါပေမဲ့အဲ့ခါမှာသူတို့မှန်းကြတဲ့နှံတော့ကလွဲပေါ့။အဲ့တော့ကတော့ရုပ်ရှင်မှာကျွန်တော်ကွန်ကြက်တွေအများကြီးရှိတယ်အဲကျွန်တော်ကတော့ရှင်တခု10 second ဆက်တယ်ဆိုတော့ကြီးရတာ10 second အဲ10 second ကျိုးတော့ကျွန်တော် 24 ပုံဆွဲရတယ်ပုံဖြစ်လာလို့တော့ကျွန်တော်အရင်ဆုံး animation artist animator ပေါ့နော်ဒီကတော့ရုပ်လုပ်ပညာရှင်ပေါ့နော်သူကအရင်ဖန်တီးရတယ်သူရဲ့ဟိုဒီကတော့တက်ကောင် frame လေးပေါ့အကျန်းလေးသူကဆက်ပြရတယ်သူက shape ပုံနောက်ပုံလေးဒီပုံသူဒီ character လှုပ်ရှားမှုတွေအဲ့ဒါကိုသူကညံ့ညောအောင်ဖန်တီးပြရတဲ့လူပေါ့နော် sketch လိုက်တဲ့လူကအဲဒီကိတာရုံလုံးပေါ်လာတော့ sketch လိုက်ရတယ်။လိုက်ပြီးမှတခါ ink in မှာပေါ့။သူကကြောဒီကိတာဒီ sketch ကိုကြည့်လို့ကောင်းအောင် line ပြန်အုပ်ရတယ်။တခါအဲအုပ်ပြီးရဟာ color သမားနေပြီးတော့ color ဖြည့်ရတယ်။ဟိုသူရဲ့ shadow တွေ shade တွေနေပေါ့နော်။အရေးတွေအရေးကြီးတယ်။အဲ့ဒါကြီး line ပြန်ချိန်ရတယ်။တခါအဲ့လောက်ကိုဒီဘက်ကနောက်ခံ background သမားလည်း background ပကြီးကိုဆွဲရတယ်။အဲ့လားလေးအကုန်ပေါင်းလိုက်ပြီးမှချိန်နဲ့နောက်နဲ့ line ညွှန်ထွေရှိအောင် add data ပြန်ပြန်ညှိရတယ်။အဲအဲ့လားလေးအကုန်ပေါင်းလိုက်မှတပုံဖြစ်တာ။အဲ့လိုပုံမျိုး24ပုံပေါ်မှာ10 second ဖြစ်တာအဲဆိုတော့အချုပ်ပြရမယ်ဆိုရင်အောင်မြင်ဖို့တော့ target ထားပြီးကြိုးစားပဲဒါပေမဲ့မအောင်မြင်လဲနောက်တစ်ခါထပ်ကြိုးစားမယ်အနည်းဆုံးတော့ target ကိုတွားနိုင်မယ်လမ်းကိုကျွန်တော်ရှောင်းနိုင်နေမယ်လို့ကျွန်တော်တော့ကြောင်းကြည့်တယ်အဲတိုက်တော့မှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီနေ့နာနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့စနေနေ့ညပိုင်းကနယူးယောက်မြို့မန်ဟတ်တန်ရပ်မှာဖြစ်ခဲ့တဲ့ဘုံးပေါက်ခွဲမှုနဲ့ဆက်ဆက်ပြီးအသက်28နှစ်အရွယ်လူတယောက်ကိုနယူးယောက်မြို့တာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်ဒီဖြစ်ရပ်ကတော့ဒီလွန်ခဲ့တဲ့48နာရီတွင်နယူးယောက်မှာဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုကြိုးစားတဲ့ဖြစ်ရပ်တွေကတစ်ခုပါအာဖဂန်ရယ်ဘွားအမေရိကန်နိုင်ငံသားအာမက်ဒ်ခန်ရာဟာမီကိုဒီစနေနေ့ည8နာရီခွဲကချဲလ်ဆီရပ်ကွက်မှာလူ29ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုအတွက်စစ်ဆေးမေးမြန်းဖို့အလိုရှိနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါရယ်။ဒါအပြင်နယူးယောက်မြို့တောင်ဘက် 135 ကီလိုမီတာအကွာမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုအတွက်လည်းမေးမြန်းစစ်ဆေးဖို့အလိုရှိနေတာဖြစ်တယ်လို့ပြောပါရယ်။ Seaside Park ပန်းချန်တွေကအမိုက်ပုံးတစ်ခုထဲမှာဖောက်ခွဲခဲ့တဲ့အဲ့ဒီပေါက်ကွဲမှုကြောင့်တော့ဒဏ်ရာရသူမရှိခဲ့ပါဘူးရှင်။စီးရီးယားနိုင်ငံအလက်ပိုမြို့မှာအစာရေစာနဲ့စီးပွားပစ္စည်းတွေလိုအပ်နေတဲ့ဒီဒုက္ခသည် 2,900 ကျော်အထက်အကူအညီပေးရေးရင်နှံတွေမြို့ရင်းကိုမဝင်ရောက်နိုင်သေးတာနဲ့ပတ်သက်လို့နာကျင်မိတယ်လို့စိတ်ပြက်လက်ပြက်ဖြစ်ရတယ်လို့ကုလသမဂ္ဂအရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးမှူးကဒီကနေ့ပြောပါရယ်ဒုက္ခသည်တွေအတွက်ထောက်ပံ့ရေးပစ္စည်းတွေအစစ်အစေးမရှိဘဲပို့ဆောင်ဝင်ပြုဖို့နဲ့စီးပွားကုသမှုခံယူဖို့တကယ်လိုအပ်နေတဲ့သူတွေကိုခေါ်ဆောင်သွားနိုင်ရေးလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အထွေထွေမှူးစတီဖန်အိုဘရိုင်ယန်ကထပ်မံပြီးတော့စာရေးသားတောင်းဆိုထားပါရယ်ရှင်တိုင်းနဲ့ချီတဲ့ဒုက္ခသည်တွေနဲ့ဒီရွှေ့ပြောင်းဝင်ရောက်သူတွေအရေးနိုင်ငံတကာခေါင်းဆောင်တွေရဲ့ထိတ်သည့်အစည်းအဝေးကိုဒီကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာဒီကနေ့ကျင်းပပါရယ်ဒုက္ခသည်တွေအရေးနိုင်ငံတကာအတိုင်းအဝန်အနေနဲ့ပို့ပြီးတော့အလေးထားပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့အခုလိုကျင်းပတာပါလူတွေတိမ့်တဲ့ကြီးရွှေ့ပြောင်းနေထိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံအကြီးအကဲတွေပါဝင်တဲ့အခုထိပ်သီးအစည်းအဝေးကျင်းပနေတာမှာဒီမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းဒီကနေ့ဒီအစည်းအဝေးဆွေးနွေးပွဲကိုတက်ရောက်နေပါတယ်ဒေါက်တာဆန်းစုကြည်ဟာစက်တင်ဘာလ22ရက်နေ့ကျရင်လဲကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားအောင်မှာဖြစ်ပါတယ်ရှင
်သတင်းကျဉ်းချုပ်ကိုမခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်အစည်းအဝေးထုတ်လုပ်ရေးမှုကမတ်တိန်ဂီထိုက်ဖြစ်ပါတယ် စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချမ်းဖြစ်ပါတယ်ရှင်ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာနေ့ညချမ်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.